Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်အောက်တိုဘာလ9ရက်တနင်္ဂနွေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။ line to meter 24 25 32 51နဲ့ line meter 190တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျမရှားဖုံပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါအမေရိကန်တိကပါတီချင်းနှစ်ခုတို့ကသမ္မတလောင်းနေဒီကနေ့ညမှာဒုတိယအကြိမ်စကားဆစ်ထိုးချမှာဖြစ်ပါတယ်မောင်တော်မျိုးကနေချက်လုံချုံရေးစခန်း3ခုတိုက်ခတ်ခံရတာကြောင့်ရဲတပ်ဖွဲ့ဝင်5ဦးကြာဆုံးခဲ့ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွေကိုကိုသားညုံနဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်ဒီကနေ့ညနားဆင်ကြမဲ့သတင်းလွှာတွေထဲမှာတော့
I think that is a challenge for a lot of economies at this stage of development that the demand
မြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေအကြောင်းနဲ့ပတ်သက်ပြီးကမ္ဘာ့ဘဏ်မြန်မာနိုင်ငံဆိုင်ရာအကြီးအကဲစီးပွားရေးပညာရှင် Harvey Wright ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒါ့အပြင်ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းနေကြားဆောင်တပ်စခန်း3ခုတိုက်ခိုက်ခံရပြီးသေဆုံးမှုတွေရှိခဲ့တဲ့ဆိုတဲ့နောက်ဆုံးရသတင်းအခြေအနေတွေကိုလည်းနားဆင်ရမှာပါအဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုလည်းတင်ဆက်ပေးပါမယ်။အခုတော့နောက်ဆုံးရသတင်းတွေကိုမှတ်သိကြည့်ထိုင်တဲ့ကိုသားညို့ဦးတို့ကပြောပြပေးပါမယ်ရှင်။
ဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်နဲ့ရီပါဘလီကန်သမ္မတလောင်းဒေါ်နယ်ထရန့်တို့ဒီကနေ့တနင်္ဂနွေနေ့ညရုပ်မြင်သံကြားကနေဓာတ်ရိုက်ထုတ်လွှင့်မဲ့ဒုတိယအကြိမ်စကားဆစ်ထိုးပွဲမှာမျက်နှာချင်းဆိုင်တွေ့ဆုံကြဖို့ရှိပါတယ်။မစ္စစ်ကလင်တန်အနိုင်ရတယ်လို့အများကရှုမြင်ခဲ့ကြတယ်ပြီးခဲ့တဲ့ပထမအကြိမ်စကားဆစ်ထိုးပွဲအပြီးမှာတော့မစ္စတာထရန့်အနေနဲ့ပြည်ထောင်စုအစိုးရကိုပေးဆောင်ရမယ့်အခွင့်အရေးတွေနှစ်ပေါင်းများစွာမပေးခဲ့ဘူးလို့ရှုမြင်ခံရတဲ့အနေအထားအပါဝင်မဲဆန္ဒရှင်တွေရဲ့စိုးရိမ်ချက်အတော်များများကိုဖြေရှင်းနေရတာဖြစ်ပါတယ်။ဒါပေမဲ့လွန်ခဲ့တဲ့17နှစ်တုန်းကအမျိုးသမီးတွေအပေါ်ညဉ့်ဉန်းရိုင်းပြစွာပြောဆိုထားတဲ့ Mr. Trump ရဲ့အတန်သွင်းဗီဒီယိုတိတ်တခုတောက်ချန်နေကပေါ်ထွက်လာပြီးနောက်မှာတော့အရင်ကလူထုစိတ်ဝင်စားတဲ့အကြောင်းအရာတွေဖေးရောက်သွားခဲ့ပါတယ်။ Mrs. Clinton အနေနဲ့တော့ Weekly ကဖွင့်ချလိုက်တဲ့ Wall Street နဲ့သူမကြားကပတ်သက်ဆွေးနွေးမှုကုံတော်ရစ်အပါအဝင်ရှစ်တမျိုးနောက်တမျိုးပြောဆိုထားတဲ့ကိစ္စရဲ့အများအပြားနဲ့ပတ်သက်ပြီးဖြေရှင်းရမယ့်အနေအထားရှိပါတယ်။လူထုသဘောထားစစ်တမ်းတွေမှာတော့ Mrs. Clinton ပေါ်ယုံကြည်စိတ်ချရမှုကိုမေးခွန်းထုတ်ကြတဲ့အမေရိကန်အရှေ့အတွက်ကမနေလှပါဘူးဒီသဘောထားစစ်တမ်းတွေကလည်းပြီးခဲ့တဲ့တောက်ချန်နေ WikiLeaks ကနေအချက်လက်တွေမဖွင့်ချခင်ကကောက်ယူထားတာဖြစ်ပါတယ်သမ္မတရာထူးနဲ့မထိုက်တန်ဘူးလို့ပြိုင်ဘက်ကပေါ်ပေါ်တင်တင်ပြောဆိုခံထားတဲ့ Hillary Clinton အနေနဲ့သမ္မတရာထူးနဲ့ထက်တဲ့ညောင်းကိုပြသရမယ်အခွင့်အလမ်းတစ်ခုကိုလည်းဒီကနေ့စကားဆစ်ထိုးပွဲမှာရရှိမှာဖြစ်ပါတယ် Missouri ပြည်နယ် St. Louis မှာဒီကနေ့တနင်္ဂနွေနေ့စကားဆစ်ထိုးပွဲမှာတော့ Hillary Clinton အနေနဲ့ Donald Trump ရဲ့ညဉ့်ဉန်းရိုင်းပြတဲ့ပြောဆိုချက်တွေနဲ့သူ့ရဲ့ဗန္ဒာရေးဆိုင်ရာစောင့်ရွက်ချက်တွေကိုဘလို့အစဆွဲထုတ်နိုင်မလဲဆိုတာကိုအားလုံးကစောင့်ကြည့်ကြမှာဖြစ်ပါတယ
်ကာရေဘီယံကျွန်းစုတွေနဲ့အမေရိကန်ပြည်ထောင်စုအတ္တလန္တိတ်ကမ်းရိုးတောင်ပိုင်းတစ်ပတ်ကြာတိုက်ခိုက်လာတဲ့မက်သူးဟာရီကိန်းမုန်တိုင်းဟာအခုတော့ပူပိုင်းဆိုက်ကလုန်းမုန်တိုင်းဖြစ်နေအားပြော့လာပြီဖြစ်ပါတယ်မုန်တိုင်းကြောင့်မလို့လူပေါင်းတထောင်နီးပါးသေဆုံးခဲ့ပြီးတော့အများစုကတော့ဟေတီနိုင်ငံတွေကဖြစ်ကြပါတယ်ဟာရီကိန်းဒီမက်သူးကြောင့်မလို့ဒိုမီနီကန်ရီပပ်ဘလစ်ဂျမေကာကျူးဘားနဲ့ဘာဟမတ်စ်နိုင်ငံတွေမှာနေအဆောက်အုံတွေပျက်စီးကုန်ပြီးတော့စိုက်ပျိုးရေးလုပ်ငန်းတွေကိုလည်းထိခိုက်စေခဲ့ပါတယ်ဟာရီကိန်းမုန်တိုင်းကြောင့်မလို့ထိခိုက်ခဲ့သူဒေသခံတွေကိုဆန္ဒတဲ့အဖြစ်ဟေတီနိုင်ငံမှာတော့3ရက်ကြာတနင်္ဂနွေလုံးပူဆွေးဝမ်းတဲ့ဘွေအဖြစ်ကြီးညာပါတယ်။အမေရိကန်ရှေ့ဘက်ကမ်းရိုးတောင်တစ်လျှောက်ဖလော်ရီဒါပြည်နယ်ကနေပြီးတော့မြောက်ကရိုလိုင်းနားပြည်နယ်အထိနေရာတော်များများမှာမုန်တိုင်းကြောင့်မလို့ရေလွှမ်းမှုခံထားရပါတယ်။မုန်တိုင်းသင့်အမေရိကန်ပြည်နယ်၄ခုကိုတော့သမ္မတဥဘာမာကအရေးပေါ်ချင်းချင်းကြီးညာထားပါတယ်။အမေရိကန်မှာတော့မုန်တိုင်းကြောင့်မလို့လူ10ဦးထက်မနည်းသေဆုံးခဲ့ရပါတယ်။မက်သူးဟာရီကိန်းဟာဆိုလို့ရှိရင်ဆယ်စုနှစ်တစ်ခုအတွင်းမှာဒီကန်ယူတန်းမှာတိုက်တဲ့အပြင်းထန်ဆုံးအမေရိကန်ကန်ယူတန်းမှာတိုက်တဲ့အပြင်းထန်ဆုံးမုန်တိုင်းဖြစ်ပါတယ်။ဒါအပြင်ဟာရီကိန်းမုန်တိုင်းတွေရဲ့သမိုင်းမှတ်တမ်းအရဆိုရင်တော့အချင်းအကြဆုံးတိုက်ခိုက်တဲ့မုန်တိုင်းတစ်လုံးလည်းဖြစ်ပါတယ်။မုန်တိုင်းဟာမြောက်ကရိုလိုင်းနားပြည်နယ်ရဲ့ကန်ယူတန်းကျွန်းဆွယ်ကိုဝင်ရောက်လာတဲ့အချိန်မှာတော့ပြင်းအားကတနအီကို84မိုင်ကျော်နှုန်းပဲရှိပါတော့တယ်။ဒါဟာလွန်ခဲ့တဲ့တစ်ပတ်လုံးကတိုက်ခဲ့တဲ့နှုန်းထက်တဝက်ကိုအားပြော့သွားတာဖြစ်ပါတယ်။
ရှင်မင်းနိုင်ငံမြို့တော်ဆာနာကအတုပရှုအခမ်းအနားတစ်ခုကိုမနေ့စနေနေ့ကလေချောင်းကနေတိုက်ခတ်တာကြောင့်လူပေါင်း140ကျော်သေဆုံးပြီးအနည်းဆုံးလူ900လောက်ထိခိုက်ဒဏ်ရာရခဲ့ပြီးနောက်မှာတော့ဆော်ဒီအာရေဗျဥဆောင်တဲ့ရှင်မင်းနိုင်ငံတွင်းကညွန်ပေါင်းတပ်ဖွဲ့တိုက်ခတ်ရေးလုပ်ငန်းတွေအပေါ်အမေရိကန်ရဲ့အထောက်အပံ့ကိုအစိုးရကချက်ချင်းပြန်လည်သုံးသပ်နေတယ်လို့အင်ဂျီရောအရာရှိတူကပြောဆိုလိုက်ပါတယ်အတုပရှုအခမ်းအနားတစ်ခုအပေါ် လေကြောင်းတိုက်ခိုက်မှုသတင်းတွေကြောင့်ကျွန်တော်တို့အားလုံးအတော်လေးစိတ်မသက်မသာဖြစ်ရပါတယ်လို့အမေရိကန်မျိုးသားလုံချွေးကောင်စီပြောခွင့်ရ Net Price ကမနေ့စနေနေ့နောက်ပိုင်းမှာထုတ်တဲ့ကြေညာချက်ထဲမှာပြောဆိုထားပါတယ် Saudi Arabia နဲ့ American လုံချွေးရေးပူးပေါင်းဆောင်ရွက်မှုဟာလုံချင်တိုင်းလုံလို့ရတဲ့အနေအထားမျိုးပြည့်အပ်ထားတာမဟုတ်ဘူးလို့လည်း Net Price ကပြောဆိုပြီးရီမင်းနိုင်ငံတွင်းက Saudi ဥဆောင်တဲ့စစ်စင်ရေးအပေါ်အမေရိကန်တို့ရဲ့အထောက်အပံ့ကိုတည်တည်တတ်တာ short ချထားပြီးဖြစ်တယ်လို့လည်းထပ်လောင်းပြောဆိုသွားပါတယ်ဒီတိုက်ခိုက်မှုကိုစုံစမ်းစစ်ဆေးမယ်လို့လည်း Saudi Arabia ကဒီကနေ့တင်းကနေနေမှာပြောဆိုပါတယ်အရက်သားတွေကိုတမင်ရွယ်တဲ့ဘလို့တိုက်ခိုက်မှုမျိုးမဆိုလက်မခံနိုင်ဘူးလို့ကုလအထွေမှုချုပ်ဘန်ကီမွန်းရဲ့ပြောခွင့်ရတဦးကပြောဆိုပြီးချက်ချင်းစုံစမ်းစစ်ဆေးပေးဖို့လည်းတောင်းဆိုထားပါတယ်ရှင
်ဆီးရီးယားနိုင်ငံအလပူမြို့ကဘုံကျဲတိုက်ခိုက်မှုတွေဆုံးသတ်စေဖို့အတွက်ကုလသမဂ္ဂလူညွန်းကောင်စီရဲ့ဆုံးဖြတ်ချက်မူကြမ်းကိုရုရှားကနေပြီးတော့ဗီဒီယိုသုံးပြီးတော့ပယ်ချလိုက်ပါတယ်တထက်တန်ယုံတည်ကြည်ဆုံးရှုံးမှုတွေကိုဆုံးသတ်သွားစေဖို့ကုလသမဂ္ဂဘက်ကကြိုးစားမှုကိုရုရှားဘက်ကနေပြီးတော့ဗီဒီယိုသုံးပယ်ချတာအခုဆိုလို့ရှိရင်၅ချိန်မြောက်ရှိသွားပြီဖြစ်ပါတယ်ဆုံးဖြတ်ချက်မူကြမ်းစာသားကိုတော့ပြင်သစ်နဲ့စပိန်တို့ကပြင်ဆင်တာဖြစ်ပြီးတော့နိုင်ငံပေါင်း90ရဲ့ထောက်ခံမှုကိုလည်းရထားပါတယ်။ဆီးရီးယားဆူရနဲ့ဒီရုရှားပါဝင်သူ့ကိုထောက်ခံသူတွေကတော့ဒီဘုံကျဲတက်ခိုက်မှုတွေဟာကျန်းဖက်ဝါဒီတွေကိုချိန်မုံတက်ခိုက်နေတဲ့လုပ်ရဖြစ်တယ်ဆိုပြီးတော့အကြောင်းပြပြောဆိုနေတဲ့အကြောင်းနယူးယောက်ကုလသမဂ္ဂဒီမဲခွဲတဲ့အစည်းအဝေးကိုရောက်လာတဲ့ပြင်သစ်နိုင်ငံကြီးဝန်ကြီးယွန်မတ်ဤရောက်ကပြောပါတယ်ဒါပေမဲ့လည်းဒီပြောဆိုချက်ဟာမမှန်ကန်ဘူးဆိုပြီးတော့သူတို့ရဲ့လုပ်ရတွေကိုပြည်သက်နိုင်ငံကြီးဝန်ကြီးကပြစ်တင်ဝေဖန်ပါတယ်တကယ်တော့ Syria သမ္မတ Bashar al-Assad ဟာအကြမ်းဖက်ဝါဒကိုချိန်မုံတိုက်ဖြတ်နေတာမျိုးမဟုတ်ဘဲနဲ့ပို့ပြီးတော့အခြေအနေတွေဆိုးလာအောင်ဖန်တီးနေသူဖြစ်တယ်လို့ပြည်သက်နိုင်ငံကြီးဝန်ကြီးကပြောပါတယ
် VOA American အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1169လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။ရခိုင်ပြည်နယ်မောင်တော်မြို့နယ်တွင်ကနေကြားဆောင်ရဲတပ်ဖွဲ့စခန်း3ခုဒီကနေ့တနင်္ဂနွေနေ့မနေ့အစောပိုင်းမှာတိုက်ခိုက်ခံရတာကြောင့်ရဲတပ်ဖွဲ့ဝင်5ဦးကြာဆုံးခဲ့တယ်လို့အစိုးရကတရားဝင်ပြောဆိုပါတယ်။ဝင်ရောက်တိုက်ခိုက်သူ၈ဦးကြာဆုံးသေဆုံးပြီး2ဦးကိုအရှင်ဖမ်းမိထားတဲ့အကြောင်းလဲအစိုးရကအတည်ပြုပြောပါတယ်။တိုက်ခိုက်သူတွေဘသူဘဝဖြစ်တယ်ဆိုရနဲ့တိုက်ခိုက်ရတဲ့အကြောင်းရင်းကိုတော့အစိုးရဘက်ကအတိအကျမပြောသေးပါဘူး။မောင်တော်မြို့နယ်တွင်မှာတော့အခြေအနေကိုထိမ့်သိမ်းထားနိုင်ပြီလို့လည်းအစိုးရကပြောပါတယ်ပြည်ထောင်စုအစိုးရကတော့မောင်တော်မြို့နယ်တွင်ကနေကြားဆောင်တပ်တွေတိုက်ခတ်ခံရမှုနဲ့ပတ်သက်ပြီးမြန်မာစံတော်ချိန်ည9နာရီမှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်ရှင
်ဂျေရုစလင်မှာပါလက်စတိုင်းတဦးကနေပြီးတော့ကားလေးကနေတနက်နေ့ပြစ်ခတ်တာမို့လို့လမ်းသွားလမ်းလာအမျိုးသမီးတဦးနဲ့ရဲတပ်ဖွဲ့ဝင်တဦးတို့တစ်ဆုံခဲ့ရပြီးတော့နောက်မှာတော့တနက်သမားကိုရဲကအသေးပြစ်ခတ်လိုက်တယ်လို့တရားဥပဒေစိုးမိုးရေးနဲ့ရေးပေါ်ဌာနကပြောပါတယ်တနင်္ဂနွေနေ့တိုက်ခိုက်မှုအတွင်းမှာခြားလူ6ဦးထိခိုက်ဒဏ်ရာရမှုရှိတယ်လို့လည်းစစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။တိုက်ခိုက်ခဲ့သူကအသက်39နှစ်အရွယ်ပါလက်စတိုင်းတဦးဖြစ်ပြီးတော့အရှေ့ဂျေရုစလင်ဆယ်လ်ဝမ်ဒေသမှာဖြစ်ပါတယ်။တိုက်ခိုက်ခဲ့သူဟာရဲတပ်ဖွဲ့ဝင်တဦးကိုရန်ပြမှုနဲ့ပြစ်ဒဏ်ချမှတ်ခံရပြီးတော့နောက်တရင်ဘက်ကဆက်ပြီးတော့လေးလထောင်ဒဏ်ကြားခံဖို့အတွက်တရားရုံးကအမိန့်ချမှတ်ခံထားသူဖြစ်တယ်လို့လည်းအစ္စရေးရဲဌာနကပြောပါတယ်။
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာစစ်တပ်ရဟယင်တစဉ်ပြက်ကျတာကြောင့်လိုက်ပါလာသူ9ဦးသေဆုံးခဲ့ပါတယ်။ရဟယင်ပြက်ကျပြီးအာဖဂန်စစ်သား3ဦးနဲ့ရဟယင်အမှုထမ်း4ဦးတို့သေဆုံးခဲ့တာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကတီးပြုပြောဆိုပါတယ်ရုရှားနိုင်ငံထုတ် MI-70 ရဟတ်ယင်ဟာအာဖဂန်တပ်ဖွဲ့တွေအတွက်အထောက်အပံ့ပစ္စည်းတွေပို့ဆောင်ပေးဖို့အသွားစီးရဲမအေးတဲ့ဘက်ကလန်ပြည်နယ်ဒန်အယ်ဂိုရီဒေသမှာပြက်ချခဲ့တာဟာဤပညာပိုင်းဆိုင်ရာချို့ယွင်းချက်ကြောင့်ဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်တာလီဘန်တို့ကတော့ရဟယင်ကိုသူတို့ပြစ်ချလိုက်တာလို့ပြောနေပါတယ်။သတင်းတပတ်ကြော်ကြားတဘုံရဲ့အဝမ်းခံနေရတဲ့ဒေသတွင်းကစစ်သား200လောက်ရှိတဲ့စစ်ခြေဆိုင်စခန်းကိုရဟယင်ကဥတီပြန်တန်းလာတာဖြစ်တယ်လို့လည်းတာလီဘန်တို့ကပြောပါတယ်။ဒီပြောဆိုချက်အပေါ်မှာတော့တိကျအတည်ပြုချက်မရှိသေးပါဘူး။ဘက်ကလန်ပြည်နယ်တွင်းကတာလီဘန်နဲ့အာဖဂန်အစိုးရတပ်ဖွဲ့တွေကြားတိုက်ပွဲတွေကပိုပြီးပြင်းထန်လာနေတာဖြစ်ပါတယ်။ပြည်နယ်မြို့တော်မှာတော့တာလီဘန်တို့ကအရေးပါတဲ့စခန်းတွေကိုမကြသေးခင်ကထိန်းချုပ်ထားနိုင်ခဲ့တာဖြစ်ပါတယ်။အာဖဂန်မြောက်ပိုင်းဒေသတွင်းတိုက်ပွဲတွေကြောင့်တောရင်လာရဲ့အခက်အခဲဖြစ်စေပြီးလျှက်စင်ပြီးပြတ်တောက်စားနပ်ရိက္ခာမလုံလောက်မှုနဲ့ဆက်သွယ်ရေးပြတ်တောက်မှုတွေဖြစ်ပေါ်စေသလိုထောင်ပေါင်းများစွာသောအရက်သားတွေလည်းအိုးအိမ်ဆုံးခွာထွက်ပြေးနေရတယ်လို့ကုလတာဝန်ရှိသူတွေကပြောပါတယ်ရှင်။
အခုလာမဲ့တနင်္လာနေ့ရဆိုလို့ရှိရင်စိတ်ကြမ်းမာရေးကိစ္စရပ်တွေနဲ့ပတ်သက်လို့အများပြည်သူကြားသတိပြုမိလာစေဖို့ကြိုးပမ်းမှုတရအနေနဲ့လုပ်တဲ့အပြည်ပြည်ဆိုင်ရာစိတ်ကြမ်းမာရေးနေ့ဖြစ်ပါတယ်။ဒီနှစ်ပတ်လည်အထိမ့်မှဖြစ်နေကြမ်းမာရေးဆော့ရှော့သူတွေလူလူကြမ်းမာရေးဝန်ထမ်းတွေစုဝေးပြီးတော့ထိမ့်မှလုပ်နေပါတယ်။စိတ်ကြမ်းမာရေးယောဂဟာလူမျိုးတိုင်းဘာသာတိုင်းရည်ကျင်းမှုတိုင်းမှာဖြစ်တတ်တဲ့ယောဂမျိုးဖြစ်တယ်လို့အပြည်ပြည်ဆိုင်ရာစိတ်ပညာရှင်များအဖွဲ့အစည်းကြီးရဲ့ဥက္ကဋ္ဌဖြစ်တဲ့ဒေါက်တာဒန်နစ်ဘူဂရကပြောပါတယ်။ဒါမဲ့လို့ကမ္ဘာဟွမ်းကြုံရတဲ့နိုင်ငံရေးနဲ့လူမှုရေးအကျပ်တဲတွေကြောင့်စိတ်ဖိစီးမှုတွေစိတ်အကျပ်တဲတွေဖြစ်စေတဲ့ဒီပြဿနာကြီးကိုပို့ပြီးတော့ဆိုးဝါးစေနိုင်တယ်ဆိုပြီးတော့သူကသတိပေးပါတယ်အထူးသဖြင့်ဆိုရင်တော့ရွှေပြောင်းနေထိုင်သူတွေဒုက္ခသည်တွေနဲ့နိုင်ငံရေးခုံလုံးဝင်တောင်းခံသူတွေကြားထဲမှာစိတ်ကြမ်းမာရေးဖြစ်ယောဂဖြစ်နိုင်ခြေကပိုများတယ်လို့သူကမှတ်ချက်ပြုပါတယ်ဒါကြောင့်လည်းပဲဒီနှစ်စိတ်ကြမ်းမာရေးနေ့ရဆောင်ဖို့ကတော့စိတ်ကြမ်းမာရေးယောဂကိုကနအူးအစ်မကူစားကြဖို့တိုက်တွန်းတဲ့ဆောင်ဖို့ဖြစ်ပါတယ်အဲ့ဒါကတော့အကျပ်တဲတွေထဲမှာကြုံနေရသူတွေဒါမှမဟုတ်စူးစူးဝါးဝါးစိတ်ဖိစီးခံနေရသူတွေအတွက်စိတ်ပန်းဆိုင်ရာကူစားမှုတွေကိုရောလူမှုအထောက်ပံ့တွေကိုပါပေးဖို့လိုအပ်ချက်ဖြစ်ပါတယ်အပြည်ပြည်ဆိုင်ရာစိတ်သက်ကျမ်းမာရေးနေ့ကိုနှစ်စဉ်ကျင်းပခဲ့တာ25နှစ်ရှိခဲ့ပါပြီဒီနှစ်မှာတော့စိတ်ကျမ်းမာရေးဟာရုပ်ပန်းဆိုင်ရာကျမ်းမာရေးကိစ္စရပ်ဖြင့်ရှေးဦးစိတ်ပန်းဆိုင်ရာအားပေးမှုတွေလိုအပ်တယ်ဆိုတာအထူးပါလေးပြီးတော့ဆောင်ရွက်လာတာတွေ့ရပါတယ်ဒါကြောင့်မလို့စိတ်ကျမ်းမာရေးပုံမှန်မဟုတ်မှုစိတ်ကျမ်းမာရေးအားနည်းမှုနဲ့ဆက်ဆက်နေတဲ့ပုံကိုယ်ရေးအရာလူမှုရေးအရာစီးပွားရေးအရာဖိစီးမှုတွေတစ်ကမ္ဘာလုံးမှာယော့လာစေဖို့ WFMH ခေါ်တဲ့စိတ်ကျမ်းမာရေးဆိုင်ရာနိုင်ငံတကာအဖွဲ့ချုပ်ကဦးစီးပြီးတော့နိုင်ငံပေါင်း150ကပညာရှင်တွေစိတ်ပညာကျွမ်းကျင်သူတွေလူရှင်ဖွဲ့စည်းတွေကိုစုစည်းနေတိုင်းဆောင်ရွက်ပေးနေပါတယ်
။ Ethiopia နိုင်ငံတော်ကအရှိန်မြင့်လာပြီးလူထိခိုက်ဒေဆုံးမှုတွေရှိလာတဲ့အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေကိုတုံ့ပြန်တဲ့အနေနဲ့နိုင်ငံအရေးပေါ်အခြေအနေဖြစ်6လတာတတ်မှတ်ကြောင်း Ethiopia အစိုးရကကြေညာလိုက်ပါတယ်။မနေ့စနေနေ့ကစတင်တက်ရောက်ခဲ့တဲ့ရေးပေါ်အခြေအနေကြေညာချက်ကိုတော့ဝန်ကြီးချုပ်ကရုံမြင့်တန်ချာကနေကြေညာခဲ့တာဖြစ်ပြီးအစိုးရအဆောက်အအုံနေနဲ့စီးပွားရေးလုပ်ငန်းတွေတိုက်ခိုက်ခံရမှုတွေကိုထိန်းသိမ်းနိုင်ဖို့ရွှေရတာဖြစ်ပါတယ်။ဆန္ဒပြပွဲတွေကတော့2015ခုနှစ်နှစ်ကုန်ပိုင်းမှာအိုရိုမီးယားဒေသတွင်စတင်ခဲ့တာဖြစ်ပါတယ်။ကနအူးတုံးကတော့ဆန္ဒပြသူတွေကမြေအသုံးချခွင့်နဲ့ပတ်သက်ပြီးတောင်းဆိုခဲ့ကြတာဖြစ်ပေမဲ့နောက်ပိုင်းမှာတော့နိုင်ငံရေးစီးပွားရေးနဲ့ယဉ်ကျေးမှုဆိုင်ရာအခွင့်အရေးတွေကိုပါတိုးမြှင့်တောင်းဆိုလာကြတာဖြစ်ပါတယ်ရှင်။
Direct from Washington, the voice of America, VOA.
နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်တဲ့ကိုသားညုံဦးတို့ပြောပြပေးကြတာပါရှင်။အခုတော့သတင်းဆောင်မတွေနဲ့ဒီအပတ်စဉ်ကဏ္ဍတွေကိုတလက်တင်ပြပေးပါမယ်။အရင်ဆုံးတော့ကချင်ပြည်နယ်စစ်ပွဲတွေရတက်မှုတောင်းဆိုချက်တွေကိုနားဆင်ရပါမယ်။ကချင်ပြည်နယ်အတွင်းထိုးစစ်ဆင်တိုက်ခိုက်မှုတွေကိုအမြန်ဆုံးရတက်မယ်ဖို့အမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်ကကချင်ပြည်နယ်ကိုစားပြုလွှတ်တော်အမတ်တွေစုပေါင်းပြီးနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်သမ္မတနဲ့တမတော်ကာကွယ်ရေးဦးစီးချုပ်ကိုတောင်းဆိုလိုက်ပါတယ်။စစ်ပွဲတွေရက်ဖို့လူမှုဆန္ဒပြပွဲဦးဆောင်သူတွေကိုအရေးယူမှုတွေရှိနေပေမဲ့ကချင်ပြည်သူလူထုဘက်ကလည်းတိုက်ပွဲတွေမရက်မချင်းဆက်ပြီးဆန္ဒထုတ်ဖော်သွားကြမယ်လို့ပြောပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့လူမှုအဖွဲ့အစည်းတွေကလည်းကချင်ပြည်နယ်အပါအဝင်တိုင်းရင်းသားဒေသတွေကစစ်ရေးပဋိပက္ခတွေနဲ့ပတ်သက်ပြီးသဘောထားအတိအသင့်ထုတ်ပြန်ကြပါတယ်။အသေးစိတ်ကိုတော့မဆုမွန်ကပြောပြပေးပါမယ်ရှင်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နိုင်ငံတော်သမ္မတဦးထင်ကျော်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နောက်ပြည်သူ့လွတ်တော်အမျိုးသားလွတ်တော်ဥက္ကဋ္ဌတွေစီအဓိကအထားလိမ့်မှုပြီးတော့တိုင်းရင်းသားရေးရာကော်မတီဥက္ကဋ္ဌလည်းဖြစ်ကချင်ပြည်နယ်ကအမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါ်ရှိလာနန်းတောင်ကိုရိုင်ဦးဆောင်ပြီးအမျိုးသားလွတ်တော်နဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်တွေဘက်ကတောင်းဆိုလိုက်တာဖြစ်တယ်လို့ဦးဆောင်ပါဝင်သူတဦးဖြစ်တဲ့ကချင်ပြည်နယ်ကိုစားပြုအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးခင်မောင်မြင့်က VOA မြန်မာပိုင်းကိုပြောပါတယ
်တက်မတော်ကထူးဆစ်ဆင်နေတဲ့ဟာကိုရက်စီကျင်လို့တော်ဆန်းစုကြည်ကိုကျွန်တော်လိမ့်မူပြီးတော့မှကာချုပ်ကတော့ကျွန်တော်တို့ဖွေးလိုက်တာပေါ့ဗျာ UP TGC လည်းကျွန်တော်ပေးပါတယ်နောက်အမျိုးသားလွတ်တော်ဥက္ကဋ္ဌပြည်သူ့လွတ်တော်ဥက္ကဋ္ဌစီလည်းကျွန်တော်စာပေးတာပေါ့ဗျာအဲ့ဒါတွေကတော့အတိအကျတော့27ရာစုပြည်လုံးညီလာခံလုပ်ပြီးဆိုသေးရဲ့စိတ်ကတော့မဖြစ်တဲ့ပုံကြီးဘာကြောင့်လဲဆိုတော့တော်ဆန်းစုကြည်ဒီဖက်ဒရယ်လမ်းကြောင်းပေါ်သွားမယ်ဆိုတော့တိုင်းသားအလုံးကသဘောကျတယ်လေအေးဟိုကဆိုင်းထုတ်ဖို့ပဲရှိတော့တဲ့အချိန်မှာဒါမျိုးလုပ်တာတော့ကျွန်တော်တို့အနေနဲ့ကတော့မသိလို့ဘူးလို့ထင်တာပဲနိုင်ငံရေးကိုနိုင်ငံရေးနည်းနဲ့စပွဲပွဲမှာဆွေးနွေးရအဲ့ဒီတွေတောင်းဆိုရတာပါကျွန်တော
်ကချင်ပြည်နယ်မြကြီးနားဘက်မှာတော့ဆန္ဒထုတ်ဖော်ပွဲကိုဦးဆောင်သူကိုအရေးယူမှုတွေရှိနေပေမဲ့လို့ကချင်ပြည်နယ်တွင်းကတိုက်ပွဲတွေမရက်မချင်းဆက်လက်ဆန္ဒထုတ်ဖော်သွားကြမှာဖြစ်တယ်လို့ဆန္ဒထုတ်ဖော်ပွဲမှာပူးပေါင်းပါဝင်သူတဦးဖြစ်တဲ့ကချင်မျိုးသားလူမှုဖွံ့ဖြိုးရေးအဖွဲ့ဥက္ကဋ္ဌဦးလမောင်လက်ထောင်ကလည်းပြောပါတယ
်ဟုတ်ကဲ့အခုအဲ့မကြီးနားမှာဦးဆောင်နေတဲ့ဦးလုံကျုံတူတော်ကိုဒီဦးဒီပုံမှန်ကုလသူအရေးယူဖို့ဆိုပြီးတော့လှုပ်ထားလာရှိပါဒီမလက်ထံကကျွန်တော်လုပ်ဖို့စဉ်းစဉ်ပါမလက်ကကျွန်တော်ပတ်ကတ်မှာပါလေကျွန်တော်ဒီထောင်ချီတောင်းချီပြီးတော့တောက်ဖို့ရည်ဒီလုပ်နေပါတယ်ဟုတ်ကဲ့
စည်ရင်းနည်းနဲ့မဖြေရှင်းမဲ
ရဲ့နိုင်ငံရေးဆွေးနွေးပွဲတွေကနေအရက်သားအစိုးရလက်ထက်ပြည်ရင်းငြိမ်းချမ်းရေးရအောင်ဖော်ဆောင်မယ်လို့ပြောနေတဲ့ဂျာကပဲအခုလိုမျိုးကချင်ပြည်နယ်အတွင်းတိုက်ပွဲတွေဖြစ်လာတဲ့အပေါ်တပ်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့အများဆုံးကင်တွယ်ဖြေရှင်းပေးတဲ့လို့နှစ်သက်တရာစုပင်လုံးနီလာကပြင်ဆင်ရေးကော်မတီအဖွဲ့ဝင်ဖြစ်ပါဝင်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပူးပေါင် ပါတယ်။သူတို့မလုံနဲ့ဆိုလို့ရှိရင်ဒါဒီပြဿနာတွေကဖြစ်မှာမဟုတ်ပါဘူး။ဆက်ပြီးတာပေါ့နော်။ဆက်ဖြစ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကဒီငင်းချမ်းရေးကိုတော်တော်လေးထိခိုက်တဲ့အနေအထားမျိုးရှိမှာဖြစ်တဲ့တကယ်ဆုံးဖြတ်ချက်ချနိုင်တဲ့အစိုးရနဲ့တပ်မတော်ကဒါကိုအများကြီးစဉ်းစားသင့်တယ်။ပြည်သူလူထုကလည်းအဲမကြိုက်ဘူးနော်။စစ်ကိုမကြိုက်တဲ့အတွက်ပြည်သူရဲ့စံတော်ကိုအလေးထားတယ်ဆိုလို့ရှိရင်ဒီကိစ္စကိုအမြန်ဆုံးပြေလည်အောင်လုပ်ဖို့လိုအပ်ပါတယ်
။တချင်ပြည်နယ်အတွင်းကစစ်ပွဲတွေရပ်ဖို့နဲ့စစ်ပြေးဒုက္ခတွေရဲ့အရေးကူညီဖြည့်ရှင်းပေးဖို့တောင်းဆိုမှုတွေကိုဆက်လုပ်သွားမယ်လို့လည်းသိရပါတယ်ရှင်
။မဆုမှုပြောပြခဲ့တာဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးတော့ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းကနေကြားစောင့်တပ်စခန်းတွေတိုက်ခိုက်ခံရတဲ့အကြောင်းကိုတင်ပြပေးပါမယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်မှာရှိတဲ့လုံခြုံရေးစခန်း၃ခုကိုဒီကနေ့မနေ့အစောပိုင်းကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်၉ဦးနဲ့အကြမ်းဖက်တိုက်ခိုက်သူ၈ဦးသေဆုံးခဲ့တယ်လို့အစိုးရကထုတ်ပြန်ပါတယ်။ဒေသတွင်းမှာညံ့မထွက်ရမိတ်ထုတ်ပြန်လိုက်ပြီးဆိုပေမဲ့အခြေအနေတွေလုံခြုံရေးအာဏာပိုင်တွေကထိန်းချုပ်ထားနိုင်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတော့မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်မောင်တော်မြို့နယ်မှာရှိတဲ့နေကြားဆောင်ဌာနချုပ်ဖြစ်တဲ့ကြီးကန်းပြင်ဌာနချုပ်နဲ့ကိုးတန်ကောင်ငခုရစကန်စတဲ့နေရာ၃ခုကိုအမိမသိလက်နက်ကင်တပ်ဖွဲ့တွေကမနှက်အစောကြီးဝင်ရောက်ဖစ်ခတ်ခဲ့ရာဒေါက်တာလက်နက်တွေနဲ့စီးနှင်းတက်ခတ်ခဲ့တာတွေကြောင့်ရဲတပ်ဖွဲ့ဝင်တွေကြဆုံးခဲ့ရတယ်လို့ဝင်ရောက်စီးနှင်းသူတွေလည်းတေဆုံးမှုတွေရှိခဲ့တယ်ဆိုပြီးမြန်မာနိုင်ငံရဲတပ်ဖွဲ့ကရဲချုပ်ကနေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားပါတယ်ရဲချုပ်ပြောဆိုသွားတာကတော့နေကြားဆောင်ဌာနချုပ်နဲ့ရဲစခန်းတွေကိုဝင်ရောက်စီးနင်းပစ်ခတ်မှုတွေအတွင်းမှာရဲတပ်ဖွဲ့ဝင်၉ဦးကြဆုံးသွားခဲ့ပြီး၅ဦးထဏ်ရာရခဲ့ကြောင်းနဲ့တပ်ဖွဲ့ဝင်၂ဦးပျောက်ဆုံးနေတယ်လို့ဆိုပါတယ်။ဝင်ရောက်စီးနင်းသူတွေဘက်ကအလောင်း၈လောင်းရရှိထားပြီး၂ဦးကိုအရှင်ဖမ်းဆီးမိခဲ့တယ်ဆိုပြီးပြောဆိုသွားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဒီကနေ့နေ့လယ်ပိုင်းကတပ်ဆိုင်ရာအဖွဲ့အစည်းတွေနဲ့အစည်းအဝေးလုပ်ပြီးကင်တွယ်ဖြေရှင်းနေတဲ့အကြောင်းကိုတော့ပြန်ကြားရေးဝန်ကြီးဥဖေမြင့်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ရခိုင်ပြည်နယ်အတွင်းမှာပြစ်ခတ်မှုတွေကမကြာခဏဖြစ်ပွားနေပြီးပြီးခဲ့တဲ့နှစ်မေလ18ရက်နေ့တုန်းကလည်းမောင်တော်မြို့နယ်နေဆက်လဲဖြစ်ဘင်္ဂလားဒေ့ရှ်နေဆက်လဲဖြစ်တဲ့မိုင်းတိုင်50နှစ်ဆိုတဲ့နေရာမှာရိုဟင်ဂျာသွေးစီညညရေးအဖွဲ့ ISO အဖွဲ့လို့ယူဆရတဲ့တပ်ဖွဲ့ဝင်အင်အား50လောက်နဲ့မြန်မာနေကြားဆောင်ရဲတပ်ဖွဲ့ဝင်တွေတိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်။ဒီအတွက်မြန်မာနိုင်ငံဘက်ကနေကြားမှာတာဝန်ယူတဲ့ရဲဝင်နှန်း၄ဦးကြဆုံးခဲ့ရပြီးတဦးတန်ရာရခဲ့ကြောင်းမောင်တော်မြို့နယ်ရဲတပ်ဖွဲ့မှူးရုံးကအတည်ပြုခဲ့ပါတယ်။အခုဖြစ်ခဲ့မှုတွေစီးနှင်းမှုတွေကြောင့်မောင်တော်မြို့နယ်ထဲမှာညမထွက်ရအမိန့်ကိုထုတ်ပြန်ထားပြီးလုံခြုံရေးကိုပုံမတင်းကျပ်မှုတွေလှုပ်ထားတယ်လို့လည်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်
။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော်မအေးအေးမှသတင်းပေးပို့ခဲ့တာပါရှင်။အခုတော့မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံရဲ့စီးပွားရေးမှာစိန်ခေါ်မှုတွေကြီးကြီးမားမားရှိနေစေဖြစ်ပေမဲ့လည်းရှစ်လာမယ့်နေ့တွေမှာတိုးတက်မဲ့အလားအလာတွေတွေ့မြင်နေရတယ်လို့ကမ္ဘာ့ဘဏ်ရဲ့နောက်ဆုံးထုတ်ပြန်လိုက်တဲ့အစီရင်ခံစာကဖော်ပြလိုက်ပါတယ်။နိုင်ငံရေးအပြောင်းလဲတွေနဲ့အတူမြန်မာနိုင်ငံရဲ့စီးပွားရေးဟာ 2016-2019 ဘဏ္ဍာနှစ်မှာ 9.8% ငွေကြေးနှုန်းအထိရှိနိုင်တယ်လို့လည်းကမ္ဘာ့ဘဏ်ကခန့်မှန်းထားတဲ့အတွက်အာရှဒေသမှာစီးပွားရေးအင်အားအကောင်းဆုံးဖြစ်တဲ့တရုတ်နိုင်ငံထက်တောင်ဖွံ့ဖြိုးမဲ့အလားအလာတွေတွေ့မြင်နေရတာပါ။မြန်မာစီးပွားရေးရဲ့အာသာချက်အားနည်းချက်အခြေအနေတွေနဲ့ပတ်သက်လို့ကမ္ဘာ့ဘဏ်မြန်မာနိုင်ငံဆိုင်ရာအကြည်တန်းစီးပွားရေးပညာရှင် Harvey Rep ကိုတော့ VOA ဝိုင်းတော်သားကိုအောင်လင်ဦးကရန်ကုန်မြို့မှာတည်တံ့တွေ့ဆုံမြင်းမြန်းထားတာကိုဒီတစ်ပတ်မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းမှာနားဆင်နိုင်ပါပြီရှင်
ပထမဆုံးအနေနဲ့ကတော့မန္တလေးစီးပွားရေးကလာမယ့်ဘဏ္ဍာနှစ်မှာအားကောင်းလာမယ်လို့ခန့်မှန်းထားတယ်ဆိုတော့ကမ္ဘာ့ဘဏ်ကဘာတွေများလေ့လာတွေ့ရှိထားပါသလဲခင်ဗျာ
So the growth in 16-17 we project to be at 7.8% 2016-2019 မှာဖွံ့ဖြိုးမှုနှုန်းက 9.8 ရှိမယ်လို့ခန့်မှန်းထားပြီးတော့ဒါကလည်းအဓိကအားဖြင့်တော့ပြီးခဲ့တဲ့နှစ်မှာရေကြီးမှုတွေနဲ့အကြီးအကျယ်ကြုံခဲ့ရတာကြောင့်ထုတ်လုပ်မှုတွေကျဆင်းခဲ့ပြီးတဲ့နောက်မှာပြန်ပြီးတော့နလန်ထူလာတဲ့စိုက်ပျိုးရေးကဏ္ဍနဲ့ဝန်ဆောင်မှုလုပ်ငန်းပိုင်းမှာအားကောင်းလာတဲ့အတွက်ပါဒီလုပ်ငန်းနှစ်ခုကဒီနှစ်ထဲမှာအားကောင်းလာတဲ့ကဏ္ဍတွေအဖြစ်တွေ့ရပါတယ
်ဒါဆိုရင်မစီဝိုင်းမှာစိုးရိမ်စရာကောင်းတဲ့အပိုင်းအောင်ဘာတွေများရှိမလဲ
I think now that the economy is more open it is
အခုချိန်မှာစီးပွားရေးဟာပုံမှုပွင့်လင်းလာတဲ့အတွက်ပြင်ပကအခြေအနေတွေကရိုက်ခတ်လာနိုင်တဲ့အန္တရာယ်တွေလည်းနည်းနည်းပါးပါးရှိလာနိုင်တယ်လို့ယူဆပါတယ်။ဒါကြောင့်လည်းအန္တရာယ်ရှိနိုင်တဲ့အလားအလာတော်တော်များများလည်းရှိပါတယ်။ဒီအထက်မှာတော့ကုန်စည်နှုန်းကျဆင်းလာတဲ့ကိစ္စလည်းပါဝင်ပါတယ်။ဒါကမြန်မာနိုင်ငံရဲ့ပြပပို့ကုန်လုပ်ငန်းမှာကြီးကြီးမားမားရိုက်ခတ်မှုတွေရှိလာနိုင်ပါလိမ့်မယ်။အထူးသဖြင့်ကတော့ဓာတ်ငွေတင်ပို့မှုအပိုင်းမှာဖြစ်ပါတယ်။တခြားအနေရရှိတဲ့အခြေအနေတွေကတော့ငွေကြေးဖုံးပွားမှုနှုံမြင့်တက်လာတဲ့ကိစ္စပါဒီကိစ္စဟာလည်းအနီးကပ်စောင့်ကြည့်ပြီးတော့ကန့်တွေဖြစ်ရှင်းသွားမယ်ကိစ္စတစ်ခုဖြစ်ပါလေဒါပေမဲ့လည်းအခြေအနေတစ်ခုလုံးကိုခြုံပြောရမယ်ဆိုရင်တော့အဓိကစိုးရင်ရတဲ့ကိစ္စတစ်ခုအဖြစ်ကန့်တွေသွားဖို့လိုအပ်တာကတော့ရေဒိုကာလမှာကျေပြန့်တဲ့မိုက်ခရိုစီးပွားရေးစီမံခန့်ခွဲမှုအပိုင်းကိုတည်ငြိမ်အောင်ထိန်းထားဖို့နဲ့ရေလက်ကာလမှာစီးပွားရေးတည်ငြိမ်မှုရှိနေစေဖို့အတွက်စီးပွားရေးကိုမထိခိုက်အောင်အရန်သားတွေတည်ဆောက်ထားဖို့ပဲဖြစ်ပါတယ်
buffer so that the economy can remain stable over the medium term
ညမနငယ်စီးပွားရေးဖွံ့ဖြိုးအောင်အဓိကတွန်းအားပေးနေတာကရောဘယ်အပိုင်းတွေလဲခင်ဗျာ
the main drivers I think at the moment are you know public
let alone မှာတွန်းအားပေးနေတဲ့အပိုင်းကတော့အများပြည်သူဝယ်ယူစားသုံးမှုအပိုင်းလို့ထင်ပါတယ်ဝယ်လို့အားဘက်ကပြောမှဆိုရင်တော့ပုဂ္ဂလိကကဏ္ဍမှာဝယ်ယူစားသုံးမှုနှုန်းဟာတိတိတသားကိုကြီးထွားလာနေတာပါ2015-2016နဲ့2016-2019ဘဏ္ဍာနှစ်အစောပိုင်းလောက်မှာဖွံ့ဖြိုးမှုတွေအားနေတဲ့အခြေအနေမျိုးတွေကျွန်တော်တို့တွေ့ခဲ့ရပြီမဲ့လဲပုဂ္ဂလိကကဏ္ဍကရင်းနှီးမြှုပ်နှံမှုဟာလည်းတော်တော်လေးအားကောင်းပါလေအားနေမှုတွေကြုံခဲ့တာလည်းဒီအရင်နှစ်နှစ်မှာအကြီးအကျယ်ရင်းနှီးမြှုပ်နှံမှုတွေရှိခဲ့လို့ပါဒါပေမဲ့လည်းရှေ့လာမယ့်နှစ်တွေအတွင်းပုဂ္ဂလိကကဏ္ဍမှာဖွံ့ဖြိုးမှုတွေအရှိန်ရလာလိမ့်မယ်လို့မျှော်လင့်ပါတ
ယ
်ခုဆိုရင်မြန်မာနိုင်ငံကလွတ်တော်နေတဲ့စလုံးကရင်းနှီးမြှုပ်နှံမှုဥပဒေချမ်းကိုတည်ပြုလိုက်ပါပြီဒီတော့မြန်မာနိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုအလားအလာတွေပေါ်မှာဘယ်လိုများခန့်မှန်းထားပါသလဲ
I think investment prospects are very strong.
ရင်းနှီးမြှုပ်နှံမှုအလားအလာတွေကတော့အင်မတန်အားကောင်းတယ်လို့ထင်ပါတယ်။စီးပွားရေးပေါ်မှာအကောင်းမြင်သဘောထားတွေလည်းအများအပြားရှိနေပါတယ်။ရင်းနှီးမြှုပ်နှံမှုဥပဒေဟာစီးပွားရေးမှာညီတူမျှတူရှင်ပြိုင်ခွင့်ရမယ့်အခြေအနေတွေဖန်တီးတဲ့နေရာမှာဦးစားပေးဆောင်ရွက်ရမယ့်ပြုပြင်ပြောင်းလဲမှုလို့လည်းအများကသတ်မှတ်ထားပါတယ်။ဒါကြောင့်လည်းအလားအလာတွေကအင်မတန်မှအားကောင်းတယ်လို့ကျွန်တော်တို့အနေနဲ့ယူဆပါတယ်။သူတို့ဖြစ်ကတော့ဝန်ဆောင်မှုနဲ့အငယ်စားကုန်ထုတ်လုပ်ငန်းတွေမှာဖြစ်ပါတယ်
services and also in light manufacturing
but there are some ဒါမှမဟုတ်မြန်မာနိုင်ငံအနေနဲ့လုံသားရင်ဟာကောင်းနေဆိုရင်ပဲကျွမ်းကျင်လုံသားတွေကမများဆဆမရှိဘူးဆိုပြီးစိုးရိမ်မှုတချို့လည်းရှိပါတယ်ဒါကရောမြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးမှုအတွက်စိန်ခေါ်မှုမဖြစ်နိုင်ဘူးလားခင်ဗျာ
I think that is a challenge for a lot of economies at this stage of development that the demand for skilled labor
ဒီလိုစိန်ခေါ်မှုမျိုးဟာအခုလိုဖွံ့ဖြိုးစတိုင်းပြည်တော်တော်များများမှာကြုံရတဲ့ကိစ္စလို့ထင်ပါတယ်ကျွမ်းကျင်မှုလုပ်သားလိုအပ်ချက်ကတခါတရံမှာထုတ်လုပ်မှုအပိုင်းနဲ့မမြတ်မတဖြစ်ကောင်းဖြစ်နေနိုင်ပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့အလုပ်သမားဈေးကွက်ကိုကြည့်မယ်ဆိုရင်အလုပ်သမားတွေကိုအစားထိုးခံထားတာတွေလည်းအများပြားတွေ့ရမှာပါသူတစ်ဖြစ်ကတော့ပုဂ္ဂလိကကဏ္ဍကလုပ်ငန်းပေါင်းစုံမှာတွေ့ရမှာပါအချိန်ထဲမှာပဲကျွမ်းကျင်မှုအရေးသွေးတိုးတက်အောင်မြင့်တင်နေတာတွေလည်းရှိတယ်လို့ထင်ပါတယ်ဒါကြောင့်လည်းဒီကိစ္စဟာရည်တူကာလအတွက်စိန်ခေါ်မှုတစ်ခုဖြစ်ပါလိမ့်မယ်ဒါပေမဲ့ပညာရေးအစီအစဉ်တွေတင် जा ပို့ချမှုတွေလုပ်ငန်းခွင်တင်ဒန်းတွေစပြီးတော့ဖွံ့ဖြိုးလာတာနဲ့အမျှဒီလိုကန့်သက်တွေကလည်းလျော့ပါသွားမှာဖြစ်ပါတယ
် start improving these constraints will gradually start to alleviate
ကဘာပန်နေနဲ့မြန်မာနိုင်ငံရဲ့အခြေခံအဆောက်အုံတွေကျွမ်းကျင်မှုတွေတိုးတက်အောင်ကူညီနေရတယ်ရှိရလို့နားလဲပါတယ်မြန်မာနိုင်ငံအတွက်ဘယ်ပိုင်းတွေမှာအကူအညီပေးနေပါသလဲခင်ဗျာ
we in the area of human development we have you know significant
လူသားရင်းမြစ်ဖွံ့ဖြိုးမှုအတွက်ကျွန်တော်တို့အနေနဲ့ပညာရေးကဏ္ဍမှာဝင်ရောက်ကူညီနေတယ်လို့ကျမရေးကဏ္ဍမှာဆိုရင်လည်းလူတိုင်းကျမရေးဆောင်ရှောက်မှုရရှိရေးကူညီနေတာတွေပညာရေးဝန်ဆောင်မှုတွေကိုရရှိခံစားနိုင်ရေးအကူအညီပေးနေတာတွေရှိပါတယ်အခြေခံအဆောက်အုံအပိုင်းမှာတော့ကျွန်တော်တို့အနေနဲ့စွမ်းအင်ကဏ္ဍမှာအကြီးအကျယ်ကူညီတာရှိပါတယ်။သူတစ်ပြင်းကတော့လက်စစ်မီးရရှိရေးအစီအစဉ်မှာအကူအညီပေးနေတာရှိပါတယ်။ဒီကဏ္ဍတွေကလူသားချင်းမြင့်တဲ့အခြေခံအဆောက်အုံဖွံ့ဖြိုးရေးအတွက်ကျွန်တော်တို့အကြီးအကျယ်ကူညီရတဲ့အစီအစဉ်တွေကတစ်ခုဖြစ်ပါတယ်။အောက်ခြေအဆင့်မှာလှုပ်ဆောင်နေတဲ့လူမှုအခြေပြုဖွံ့ဖြိုးရေးအစီအစဉ်ဖြစ်ဒေသခံတွေအတွက်အခြေခံအဆောက်အုံဖွံ့ဖြိုးမှုအတွက်ရင်းနှီးမြှုပ်နှံမှုတွေကိုပူးစားပေးဆောင်ရွက်တဲ့အစီအစဉ်တွေမှာပူးပေါင်းပါဝင်ခွင့်ပေးပြီးတော့ဆောင်ရွက်နေတာလည်းရှိပါတယ်
။ prioritizing investments
စင်ကာပူပိုင်းမှာပြောမယ်ဆိုရင်မန္တလေးမှာငွေချေးဖောင်းပွားမှုကဘယ်လောက်တည်များဆိုရင်ဆရာကောင်းတဲ့အခြေအနေမှာရှိနေတယ်လဲခင်ဗျာ
I think you know inflation has been quite high over the last 12 months
လွန်ခဲ့တဲ့တစ်နှစ်အတွင်းငွေချေးဖောင်းပွားမှုနှုန်းဟာတော်တော်ကိုမြင့်တက်ခဲ့တယ်လို့ထင်ပါတယ်ပြီးခဲ့တဲ့နှစ်အောက်တိုဘာလတည်းမှာ16ရာခိုင်နှုန်းအထိဖြစ်ခဲ့တာကတော့ကုန်ထုတ်လုပ်မှုအပိုင်းမှာပြတ်လတ်မှုတွေနဲ့ကြုံခဲ့ရလို့ပါဒါကြောင့်လဲစားတောက်ကုန်စည်းနှုန်းတွေထိုးတက်သွားခဲ့ပါတယ်သိမကြသေးတဲ့ဒီနှစ်ဘဏ္ဍာနှစ်ရဲ့ပထမ3လပတ်မှာဆိုရင်လည်းငွေချေးဖောင်းပွားမှုဖြစ်ရတဲ့အဓိကအကြောင်းဟာစားတောက်ကုန်ကြောင့်ဖြစ်နေရသေးပါဒါကြောင့်လဲကုန်ထုတ်လုပ်မှုအပိုင်းကအကန့်အသတ်တွေကိုဖြည့်ရှင်းဖို့လိုပါလိမ့်မယ်မူဝါဒပိုင်းနဲ့ပတ်သက်လို့ကတော့ပုဂ္ဂလိကကဏ္ဍမှာဝယ်လိုအားကောင်းနေပါတယ်ပုဂ္ဂလိကကဏ္ဍမှာချင်းငွေလိုအပ်ချက်ကလည်းမြင့်မားနေပါတယ်ဒါတွေအားလုံးစုပေါင်းပြီးငွေချေးဖောင်းပွားမှုအခြေအနေတွေပေါ်ပေါက်နေရတာဖြစ်ပါတ
ယ် Some of these factors have contributed to inflationary pressures
ဒီလိုငွေချေးဖောင်းပွားမှုတွေနဲ့ကြုံရတဲ့အခါမျိုးမှာဘိုးဘဏ်ကပဲဖြစ်ဖြစ်တခြားဖွဲ့စည်းရာပဲဖြစ်ဖြစ်ဂျာဝင်ဖြစ်ရှင်းလို့မရနိုင်ဘူးလားခင်ဗျာ
yes and I think the government is already you know taking corrective policy
ရပါတယ်အစိုးရအနေနဲ့လည်းမှန်ကန်တဲ့မူဝါဒတွေနဲ့ဆောင်ရွက်နေပြီလို့ထင်ပါတယ်ဒီလိုဆောင်ရွက်ချက်တွေကတခုကတော့ဗန္နာယီလုံငွေပြမှုကိုဖြည့်ဆည်းဖို့အတွက်ဆောင်ရွက်ချက်တွေဟာဝယ်လိုအားနဲ့ကုန်စည်နှုန်းကြီးထွားမှုတွေမဖြစ်စေဖို့ဗန္နာယီရထိန်းချောင်းပေးခဲ့တာပဲဖြစ်ပါတယ်ဒီပိုင်းမှာစ조사ဆောင်ရွက်နေတာတွေလည်းရှိပါတယ်။ဘန္နာယီလုံငွေပြမှုကိုဖြည့်ဆည်းနိုင်မဲ့ဘန္နာယီအရင်းမြစ်တွေကိုလည်းကဏ္ဍစုံအောင်ပြောင်းလဲဖို့စ조사မှုတွေလည်းရှိပါတယ်။ဒါမှလည်းဘန္နာယီလုံငွေပြမှုကြောင့်ဖြစ်ပေါ်လာနိုင်တဲ့ငွေကြေးဖောင်းပွားမှုအခြေအနေတွေကိုတပြေးပြေးချင်းရှောင်ရှားနိုင်မှာဖြစ်ပါတယ်။ငွေကြေးဆိုင်ရာမူဝါဒတွေရဲ့စွမ်းဆောင်ရည်တွေကိုတိုးမြင့်ခြင်းအပြင်ငွေကြေးဖောင်းပွားမှုကိုဖြစ်ပေါ်နိုင်တဲ့နေရာတွေမှာထိန်းချုပ်နိုင်အောင်ရည်ရွယ်ဆောင်ရွက်နေတာတွေလည်းရှိပါတယ်။ဘဏ်လုပ်ငန်းပိုင်းမှာအမျှော်မြင်ရှိရှိလှုပ်ဆောင်ဖို့လိုတာတွေလည်းရှိပါတယ်။ချင်းငွေလိုအပ်ချက်အမျှော်မြင်ရှိရှိဖြည့်ဆည်းပေးပြီးတော့တစ်ဖက်မှာငွေကြေးဖောင်းပွားမှုတွေမဖြစ်အောင်ဆောင်ရွက်သွားဖို့လည်းလိုပါတယ
် Does not you know promote inflationary pressure on the one hand and systemic risks on the other
ယင်းမျိုးနဲ့မဥပဒေအသေးဖြင့်အစိုးရအနေနဲ့တခြားဆောင်ရွက်တဲ့ပြည်ဝင်ပြောင်းလဲမှုမျိုးဥပဒေရေးအရပြင်ဆင်မှုတွေဘာတွေများလုပ်ဖို့လိုတယ်လို့ထင်ပါတယ်ခင်ဗျာ
yes I mean I think on private sector you know development the companies act is another important piece of legislation
ရှိပါတယ်ပုဂ္ဂလိကကဏ္ဍမှာကုမ္ပဏီဆိုင်ရာဥပဒေပြဋ္ဌာန်းရေးဟာဥပဒေပိုင်းမှာအရေးကြီးတဲ့အစိတ်အပိုင်းတစ်ခုလို့ထင်ပါတယ်အခုခါမှာဘိုးဘဏ်ကထုတ်ပြန်မှုပြင်ဆင်နေတဲ့ဘဏ္ဍာရေးလုပ်ငန်းဆိုင်ရာဥပဒေအောက်ကလုံထုံးလုံနီတရက်ဟာလည်းအရေးကြီးပါတယ်အကြံပေးလမ်းညွန်နိုင်စွမ်းတွေအားကောင်းလာအောင်လုပ်ပေးမယ့်အဒီစီစဉ်တွေဟာအရေးကြီးပါတယ်။ဘန္နာယေးသုံးစိတ်ဆိုင်ရာဥပဒေတစ်ဟာလည်းရည်လက်ကာလမှာဘန္နာယေးဆိုင်ရာမူဝါဒတွေအတွက်အင်တန်မှအရေးကြီးတဲ့အစိတ်အပိုင်းတစ်ခုဖြစ်ပါတယ်။ဒါတွေကအရေးကြီးတဲ့ကဏ္ဍတွေထဲမှာပါတယ်လို့ကျွန်တော်တို့ကတော့ယူဆပါတယ်။
Fiscal policy over the medium term. So these are
တကယ်လို့မြန်မာစီးပွားရေးအတိတ်မှာတော့စစ်ဆေးရတဲ့အုပ်ချုပ်မှုအောက်မှာလွဲမတဲ့စီမံခန့်ခွဲမှုတွေနဲ့ကြုံခဲ့ရပါတယ်။အခုဆိုရင်ယသအစိုးရတရားလက်တက်လာပြီလို့တော်ဆိုရင်လည်းလူလူကိုပို့ပြီးကုစားပြုမှုရှိလာပြီဆိုတော့အယသအစိုးရလက်ထက်မှာမြန်မာစီးပွားရေးအနာဂတ်ကိုဘယ်လိုများဟောကိန်းထုတ်ချင်ပါသလဲခင်ဗျာ
I mean the prospects are you know strong as we've highlighted in our last monitor there is
အလားလာတွေကတော့အင်တာမအားကောင်းတယ်ဆိုတာကျွန်တော်တို့ရဲ့နောက်ဆုံးစောင့်ကြည့်လေ့လာချက်မှာလည်းဖော်ပြထားပါတယ်စီးပွားရေးနဲ့ပတ်သက်လို့အကောင်းမြင်တဲ့သဘောထားတွေလည်းအများပြားရှိနေပါတယ်ဒီမှာလာပြီးတော့လုပ်ငန်းတွေလုပ်ဖို့စောင့်ဆိုင်းနေကြတဲ့ရင်းနှီးမြှုပ်နှံသူတွေလည်းအများအပြားရှိနေပါတယ်။စီးပွားရေးမှာဝယ်လို့အားကလည်းအားကောင်းလာနေတယ်လို့အကန့်အသတ်တွေနောက်ထပ်ဖယ်ရှားလာတဲ့အမျှဖွံ့ဖြိုးမှုတွေလည်းဒီထက်ပိုအားကောင်းလာလိမ့်မယ်လို့ကျွန်တော်တို့ကမျှော်လင့်ထားပါတယ်။တစ်ချိန်တည်းမှာပဲကျယ်ပြန့်တဲ့မိုက်ခရိုစီးပွားရေးစနစ်ကိုတည်ငြိမ်အောင်ထိန်းထားတာစီးပွားရေးမှာကြုံရနိုင်တဲ့ရက်ခတ်မှုတွေကနေကြံ့ကြံ့ခံနိုင်အောင်ကာကွယ်ဖို့လိုအပ်တဲ့အရန်အတားတွေတိဆောက်တာတွေကနေရရှိလာမယ်။တကယ့်အကျိုးရလဒ်တွေကိုလည်းတွေ့မြင်နေရပါတယ်။ဒါကြောင့်လဲအကောင်းမြင်နိုင်တာတွေရှိပေမဲ့လဲမိုက်ခရိုစီးပွားရေးစနစ်တည်ငြိမ်မှုနဲ့တန်းကျန်ခံနိုင်စွမ်းရှိတဲ့မူဝါဒရေးရာအခြေခံမူပေါင်းတွေနဲ့တသက်မထဲဆောင်ရွက်သွားဖို့လဲလိုပါတယ
် And with maintaining macroeconomic stability and resilience
All right thank you so much
Thank you very
much. Thank you for your time
Thank you
မြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေနဲ့ပတ်သက်ပြီးကမ္ဘာ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲစီးပွားရေးပညာရှင် Happy Rap ကို VOA Wine.da ကိုအောင်လင်ဦးမေးမြန်းထားတာကိုဒီတစ်ပတ်မြန်မာဒီမိုကရေစီရေးရာဆွေးနွေးခင်းမှာနှားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြောနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 7 Joe ကနေပြသတဲ့မ မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအဖြစ်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အဖက်ဆင်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်အခုမကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူရဲ့အစီအစဉ်မှာတော့အဖက်ဆင်ကဏ္ဍတွေကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညဒီ9နာရီကနေ10နာရီထိထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်ကိုလိုင်းဒိုမီတာ25 32 51နဲ့လိုင်းလာမီတာ190တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံသက်ချက်ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်တွေမတိုင်ခင်အခုအရင်ဆုံးတော့မြန်မာပြည်မှပေးစာများကဏ္ဍကိုထုတ်လွှင့်ပေးပါမယ်။မအေတနာကျော်ကအစီအစဉ်တင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါရှင်။ VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြတ်တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့ VOA Facebook စာမျက်နှာမှာရေးလာကြတဲ့ပရိသတ်တွေရဲ့အစာတွေကိုပြောပြပေးခြင်းပါတယ်။သောရရှင်ဦးဆန်းကတော့ VOA အစီအစဉ်တွေကိုထုတ်လွှင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဆိုပြီးတော့အခုလိုပြောလာပါတယ်။
VOA မြန်မာသတင်းဌာနမိသားစုပျော်ရွှင်ချမ်းမြေ့ပါစေ။သတင်းဦးသတင်းထူးများကိုမှန်မှန်ကန်ကန်အချိန်နဲ့တပြေးညီတင်ပေးတဲ့အတွက်မြန်မာနိုင်ငံသားတွေအတွက်အတွင်းမြေဘူတုဒ္ဒရတွေတလှည်ကြီးရရှိပြီးကြွယ်ဝစေပါရစေ။နောက်လည်းသတင်းတွေနဲ့ဘူတုဒ္ဒရတွေကိုအဆက်မပြတ်တင်ပေးနိုင်ပါစေ
။ VOA ပရိသတ်အတွက်အတွင်းမြေဘူတုဒ္ဒရတွေအများကြီးပေးနိုင်တယ်ဆိုလို့ကြားရတာဝမ်းသာပါတယ်ရှင်။စိတ်ဝင်စားစရာသတင်းတွေဖတ်ရလို့ကျေးဇူးတင်ပါတယ်လို့ Facebook VOA စာမျက်နှာမှာဆိုလာသူကတော့သရရှင်အောင်ကိုနိုင်ဖြစ်ပါတယ်။ဒါရိုက်ကြည့်လို့ရအောင်လဲကူညီပေးစီခြင်းပါတယ်။ဘယ်လိုမျိုးလုပ်ရမလဲဆိုတာနည်းနည်းမျှဝေပေးပါ။ကျေးဇူးတင်ပါတယ်လို့ပြောလာတာပါ။ဟုတ်ကဲ့ပါ။ကျွန်တော်တို့အစီအစဉ်တွေကိုဒါရိုက်ကြည့်ရှုဖို့အတွက်ကတော့ဒီရုပ်မြင်သံကြားကဒါရိုက်ထုတ်လွှင့်တဲ့အချိန်မှာကြည့်ရှုလို့ရပါရဲ့နော်။ရှစ်ပေစလောင်းကနေဖမ်းယူပြီးတော့ကြည့်ရှုလို့ရပါတယ်။ဒါမဲ့လည်းအဲ့ဒီလိုမှအဆင်မပြေဘူးဆိုရင်တော့ဒီသရရှင်က Facebook လဲသုံးနေစရာသိရလို့ Facebook မှာကျမတို့ဒီမြန်မာနိုင်ငံကိုတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့အချိန်တပြိုင်တည်းထဲ Facebook စာမျက်နှာပေါ်မှာလည်းကျမတို့ရုပ်မြင်သံကြားအစီအစဉ်ကိုတိုက်ရိုက်ထုတ်လွှင့်ပေးပါတယ်။ Radio အစီအစဉ်တွေကိုလည်းအခုအစပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီနော်။ဒါကြောင့်မလို့ကျမတို့ဒီထုတ်လွှင့်ခြင်းဥပမာဟိုရုပ်မြင်သံကြားအစီအစဉ်ဆိုရင်တော့ည9နာရီက9နာရီခွဲအချိန်မှာအဲ့ဒီအချိန်မှာ Facebook စာမျက်နှာပေါ်တက်နေလိုက်တယ်ဆိုရင်ပဲကျမတို့ Facebook စာမျက်နှာ VOA မြန်မာပိုင်းစာမျက်နှာကနေပြီးတော့ဒီရုပ်မြင်သံကြားထုတ်လွှင့်မှုကိုနေ့စဉ်တိုက်ရိုက်ထုတ်လွှင့်ပေးပါရနော်ဒီနေ့လေးစမ်းကြည့်ပါလို့ပြောချင်ပါတယ်သောရရှင်တော်တော်များများဒီနေ့အဆင်ပြေကြပါရစေကိုဇော်လင်းဆိုတဲ့ Facebook ကနောက်ထပ်သောရရှင်တယောက်ကတော့ VOA စာမျက်နှာမှာလာပြီးတော့ရေးထားတာပါလွန်ခဲ့တဲ့နှစ်90ကျော်စစ်အစိုးရအဆက်ဆက်သတင်းမှောင်ခေတ်တွေထဲမှာ VOA မြန်မာပိုင်းကသတင်းမှန်သိကျင်တဲ့သူတွေအတွက်တောက်ပတဲ့အလင်းနံတစ်ခုပါတဲ့အခုလိုမျိုးအမှတ်တရလေးပြောကြားပေးလာတာကျေးဇူးတင်ပါတယ် VOA အစီအစဉ်ကိုငငယ်လေးကနားထောင်ပြီးတော့ကြိုက်ခဲ့ပါတယ်ဆိုပြီးတော့အခုတော့အကန့်ကွက်စရာလေးတစ်ခုရှိလို့အစာရေးလာပါတယ်ဆိုတဲ့သောရရှင်ရဲ့အစာကိုလည်းဆက်ပြီးတော့ဖော်ပြပေးချင်ပါတယ်ဒီသောရရှင်က
VOA ကိုငငယ်ကလေးကနားထောင်ခဲ့ပါတယ်ကြိုက်ခဲ့ပါတယ်စစ်ဆိုးရအဆက်ဆက်အုတ်ချုပ်တာငယ်စဉ်ကလေးကခံခဲ့ရပါတယ်စစ်ဆိုးရအုတ်ချုပ်တာကိုမကြိုက်ခဲ့ပါဘူးအခုကိုတင်ထားတဲ့အဆိုးရအုတ်ချုပ်တာလာပိုင်းပဲရှိသေးတယ်ကိုကြိုက်ခဲ့တဲ့ VOA ကတိုက်ရိုက်လေလိုင်းအစီအစဉ်တို့တချို့သောကဏ္ဍတွေမှာနိုင်ငံအတွက်အကြောင်းဖြစ်စေမဲ့ခေါင်းစဉ်တွေမေးခွန်းတွေဥတည်နေသလိုပဲအထူးသဖြင့်မနေ့ကတိုက်ရိုက်လေလိုင်းမှာမေးသွားတာတွေမကြိုက်ပါဘူးလက်ရှိဆိုးရဟာလာသားလေးပဲရှိပါသေးတယ် နိုင်ငံသားမှနေပြီးသတင်းလွတ်လပ်ခွင့်အနေနဲ့ကိုထင်တိုင်းမပြောစေချင်ပါဘူး။နိုင်ငံကြီးမှလုပ်နေတဲ့သတင်းသမားတွေပြီးသူတစ်ပါးနိုင်ငံရေးကိုအကျိုးမပြုရင်နေပါနှောက်ယှက်သူမဖြစ်စေချင်ပါဘူး။ VOA ကိုတော့အမြဲတမ်းနားထောင်အားပေးနေမှာပါဗျာ။
တရက်လေးလိုင်းစီစဉ်မှာဒီ VOA သတင်းတော့တွေမေးတာကိုမကြိုက်ပါဘူးဆိုပြီးတော့ဒီသောရရှင်ကသူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်ရှင်။သတင်းလွတ်လပ်ခွင့်နဲ့ကိုထင်တိုင်းမပြောစေချင်ပါဘူးဆိုလို့ဒီသောရရှင်ရဲ့အစားထဲမှာပဲနိုင်ငံတကာမှာသတင်းလွတ်လပ်ခွင့်ရှိတယ်နဲ့ဆိုတာပါနေပြီးသားပါနော်။ဒါကြောင့်မလို့ဗက်မလိုက်ဖဲသတင်းတင်ပြတာကိုတော့ခွင့်လွတ်ပါလို့ပြောချင်ပါတယ်။ Il Ten ဆိုတဲ့သောရရှင်ရဲ့အစားကိုလည်းဆက်ပြီးတော့ဖော်ပြပေးချင်ပါတယ်ရှင်။သူကလည်းအမြင်နှာထောင်တဲ့နောက်ထပ်သောရရှင်တစ်ယောက်ဖြစ်ပါတယ်။
ညာ9နာရီတရင်ကိုအမြဲနားထောင်ဖြစ်ပါတယ်တခါတလေအတန်ကြီးလင်းပြတ်သားမှုတွေမရှိဘဲအားနေရင်10နာရီကနေ17နာရီအထိမကြေပွဲပြန်နားထောင်ပါတယ် VOE မှနားမထောင်လိုက်ရင်တခုခုလိုနေသလိုပါပဲ VOE ဝိုင်းတော်သားတွေကလည်းအတန်ဩစာကောင်းကြပါတယ်အားလုံးစိတ်ချမ်းသာကိုကျမ်းမာပျော်ရွှင်ချမ်းမြေပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ
် VOE ကိုနားမထောင်ရရင်တခုခုလိုနေရဲဆိုလို့မလိုရအောင်လို့နေစဉ် VOE ကိုနားထောင်ရုံးမြင့်တန်ကြားကိုလည်းကြည့်ရှုပြီးတော့အားပေးပါလို့ပြောချင်ပါတယ်နော်သောရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးမပြောခင်မှာတော့သောရရှင်ကိုအနောက်တိုင်းဒေးလီတပုတ်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးကြပါမယ်။ The Chainsmokers အဖွဲ့နဲ့ Dire ပူးရဲပြီးတော့သီဆိုထားတဲ့ Don't Let Me Down ဆိုတဲ့သင်းလေးကိုနားဆင်ခံစားကြည့်ပါဦးနော်။I call your name, but you're not around. I say your name, but you're not around. I need ya, I need you right now. Yeah, I need you right now. So don't let me, don't let me, don't let me down. I think I'm losing my mind now. It's in my head. Chainsmokers ဖွဲ့နဲ့ Dire ပူးရဲပြီးတော့တည်ဆူထားတဲ့ Don't Let Me Down ဆိုတဲ့သင်္ချင်ကိုနားဆင်ကြကြရတာပါမြန်မာတိချစ်တော်ရရှင်တွေအတွက်လည်းမြန်မာသင်္ချင်လေးတစ်ပုဒ်နဲ့နောက်ပိုင်းမှာမြစ်တာတိလက်ဆောင်ဖြောပြပေးဦးမှာဖြစ်ပါတယ်နော်အခုတော့ဒီပင်စင်ကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံကအစာရေးပြီးမေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုပြန်ကြားပေးခြင်းပါတယ်ဆက်သွယ်ရေးကအငိမ့်စားယူထားတာပါဆိုပြီးတော့မကွေးသားတော်ရရှင်ဦးတင်မောင်အေးစာရှိရေးပြီးရင်းဖွင့်လာပါတယ်ရှင
်ကျွန်တော်ကတော့မကွေးတိုင်းဒေသကြီးမကွေးမြန်မာဆက်သွယ်ရေးလုပ်ငန်းရုံးမှာအောက်ခြေလာစာနယ်ဝန်ထမ်းဘဝနဲ့30နှစ်တာဝန်ထမ်းဆောင်ခဲ့ပြီးတော့အခုအသက်60ပြည့်ပြီဖြစ်တဲ့အတွက်အငိမ့်စားလာစာပင်စင်ခံစားနေပါတယ်အခုမေလ29ရက်နေ့ကမေလအတွက်ပင်စင်ထုတ်တဲ့အခါဂျွန်လပင်စင်လာစာထုတ်မယ်ဆိုရင်ကျွန်တော်တက်ရှိထင်ရှားရှိတဲ့အကြောင်းတက်ဆိုင်ရရက်ွက်လူကြီးတူထောက်ခံစာပေးမှထုတ်ပေးမယ်လို့ပြောပါတယ်ကျွန်တော်ဇနီးကလည်းကျွန်တော်နဲ့အဆင့်တူလာစာသူမြမဆက်သွယ်ရေးလုပ်ငန်းမှာ32နှစ်တာဝန်ထမ်းဆောင်ခဲ့ပြီးပင်စင်ခံစားနေတဲ့အချိန်မှာပဲနှစ်နှဲငယ်တွင်မှမမျှော်လင့်မဲ့ကွယ်လွန်သွားခဲ့ပါလေ။သာသမီထွန်ကားခဲ့ခြင်းမရှိပါဘူး။ဇနီးတဲ့မိသားစုပင်စင်ကိုလည်းကျွန်တော်ကိုယ်တိုင်ထုတ်ယူပါရယ်။အောက်ခြေလာစာနဲ့ဝန်ထမ်းတွေဖြစ်ကြတဲ့အတွက်ပင်စင်လာစာကလည်းတယောက်စာမလောက်ငားတဲ့တောင်းကနန်းများပဲဖြစ်ပါလေ။အခုကပင်စင်ရုံးကကြားသိရတာကတော့ဇနီးသေးလို့နောက်အိမ်အောင်ပြုမယ်၊ခင်မွန်းသေးလို့နောက်အိမ်အောင်ပြုမယ်ဆိုရင်မိသားစုပင်စင်မရတော့ဘူးလို့သိရပါလေ။နိုင်ငံတော်ဝန်ကြီးရှိလာများထမ်းဆောင်ခဲ့ကြပြီးဘဝနီကုံပိုင်ရောက်နေသူတွေအပေါ်မှာဘားကြောင်များတရားစိတ်ပြောက်ရသလဲပြီးခဲ့တဲ့နှစ်အနေငယ်တွင်ကနိုင်ငံအုပ်ချုပ်သူများတက်တန်းတူကာလအတွင်းအာဏာလွဲသုံးစားလို့ကိုကျိုးရှာနိုင်ငံပိုင်တရားစာတရီကိုပိုင်ပစ္စည်းလို့သဘောထားဘီလီယံပေါင်းများစွာအိတ်ထဲထည့်ခဲ့ကြပါလေမြန်မာပြည်ကိုကမ္ဘာဆင်းရဲသောနိုင်ငံဖြစ်အောင်ဖန်တီးသူများကတော့အိမ်တွေမြေတွေပိုင်ဆိုင်ခွင့်တွေနဲ့ နိုင်ငံတော်ဝင်ယူသားစွာနေစီလာများထမ်းဆောင်ခဲ့ကြတဲ့အောက်ခြေဝန်ထမ်းပင်စင်စားတွေကိုတော့တနာငင်ညာပါလို့ VOA ကတစဉ်နိုင်ငံတော်အစိုးရကြီးသိစေရန်တင်ပြပါတယ်ခင်ဗျာ
ဒီတော့ရှင်ရဲ့စာကိုဖတ်ပြီးတော့ကျွန်မအမေရိကန်ပြည်အောင်စုကဒီအကျိုးခံစား권အကြောင်းလေးလည်းနည်းနည်းရှင်းပြပေးကြပါရစေနော်အမေရိကန်ပြည်အောင်စုမှာတော့အလုတ်ကအနာယူရင်လူမှုဖူလုံရေးဝင်ငွေရရှိပါတယ်ဒီလူမှုဖူလုံရေးငွေဆိုတာလည်းကိုယ်အလုတ်လုပ်တဲ့တက်တန်းတစ်ဆောင်မှာကိုယ့်ရဲ့ဝင်ငွေတွေကနေဖယ်ပြီးတော့ဆူလာခဲ့ရတဲ့ငွေဖြစ်ပါတယ်အဲ့မှာကိုယ့်အိမ်ထောင်ဘက်ကတည်သွားရင်ပဲဖြစ်ဖြစ်သူနဲ့ကွဲသွားရင်ပဲဖြစ်ဖြစ်အိမ်ထောင်တက်တန်း၁၀နှစ်ထက်ကြာကြာပေါင်းခဲ့ရင်တော့အရင်အိမ်ထောင်ဘက်ရဲ့လူမှုဖူလုံရေးဝင်ငွေကနေပြီးတော့အကျိုးခံစား권ရကြပါတယ်ဒါမဲ့လေကိုကဒီအသက်80မတိုင်ခင်မှာအိမ်အောင်ပြန်ပြုတ်လိုက်တယ်ဆိုရင်တော့အဲ့ဒီပြုတ်လိုက်သူရဲ့အကျိုးခံစား권ကိုမရနိုင်ပါဘူးအသက်80ကျော်မှအိမ်အောင်ပြန်ပြုတ်တော့ပြုတ်တယ်ဆိုရင်တော့ကို့အရင်အိမ်အောင်ဘေးရဲ့အကျိုးခံစား권တွေကိုကိုဆက်ပြီးတော့ရယူနိုင်ပါတယ်ဒါမဲ့လေအဲ့မှာတခုရှိတာကအရင်အိမ်အောင်ဘေးရဲ့အကျိုးခံစား권ကိုကိုကဆက်ပြီးတော့ယူနေမယ်ဆိုရင်အခုကိုအစ်စ်လက်ထပ်လိုက်တဲ့သူရဲ့အကျိုးခံစား권ကိုကိုကမရနိုင်ပါဘူးဒါမဲ့လေအရင်အိမ်အောင်ဘေးရဲ့အကျိုးခံစား권ကအခုလက်ရှိကိုယူလိုက်တဲ့သူရဲ့အကျိုးခံစား권ထက်ပိုများမယ်ဆိုရင်တော့များတဲ့သူစီကအကျိုးခံစား권ကိုရွေးပြီးတော့ဘသူရဲ့အကျိုးခံစား권ကိုယူမလဲဆိုတာလုပ်လို့ရပါတယ်။နှစ်ယောက်ရဲ့အကျိုးခံစား권ကိုတစ်ပြိုင်တည်းမရနိုင်တာဖြစ်ပါတယ်။ဆုံးသွားပြီဖြစ်တဲ့အရင်အိမ်အောင်ဘေးစီကရတဲ့အကျိုးခံစား권ကိုယူမလားအခုလက်ရှိအိမ်အောင်သေးရဲ့အကျိုးခံစား권ကိုယူမလားရွေးချယ်ရပါတယ်။အတူပြောရမယ်ဆိုရင်တော့မိုးဆိုးမှမိုးဆိုးဖို့ကအိမ်အောင်ပြန်ပြုတ်ရယ်ဆိုရင်အိမ်အောင်ဘက်အစ်တရဲ့အကျိုးခံစား권နဲ့အိမ်အောင်ဟောင်းရဲ့အကျိုးခံစား권နှစ်ခုတည်းကနေတစ်ခုကိုရွေးပြီးတော့ရယူနိုင်ပါတယ်။ဒီမြန်မာနိုင်ငံမှာဖြစ်တဲ့ပုံမေးကြည့်တော့ဟုတ်ပါတယ်။ကိုအိမ်အောင်ပြုတ်လိုက်ရင်အရင်အိမ်အောင်ဘက်ရဲ့အကျိုးခံစား권မရတော့တာဟုတ်ပါတယ်။ဒါပေမဲ့ကိုအိမ်အောင်ပြုတ်လိုက်တဲ့သူရဲ့အကျိုးခံစား권ကသူနဲ့အတူပါလာမလား။ဒါမှမဟုတ်ကိုအိမ်အောင်ပြုတ်လိုက်တဲ့သူကအလုံးလက်မဲ့ဘဝမှာတခြားလုံးလဲအလုံးလုံးမလာဘူး။ဒီလိုမျိုးပြင်ဆင်အကျိုးခံစား권လည်းမရှိဘူးဆိုရင်တော့American ပြည်အောင်စုမှလို့အလုံးလက်မဲ့အကျိုးခံစား권ပေးတာမျိုးလေမြန်မာနိုင်ငံမှာမရှိဘူးဆိုတော့အဲဒီကကိုယ့်အိမ်အောင်ဘက်အစ်စ်ရဲ့အကျိုးခံစား권ကိုသူတို့နှစ်ယောက်စလုံးရရှိမှာမဟုတ်ပါဘူးเนาะတကယ်တမ်းဆိုရင်တော့ဒါတနိုင်ငံနဲ့တနိုင်ငံစနစ်တွေလည်းတော်တော်လေးကိုကွဲပြားကြပါတယ် American ပြည်အောင်စုကအခြေအနေကိုပဲကျွန်မဗဟုသုတအနေနဲ့ပြောပြပေးတာဖြစ်ပါတယ်เนาะသောရရှင်ကြီးအစားတွေကိုပြန်ကြားပေးတာဒီတစ်ပတ်ဒီမှာလည်းရက်ချင်ပါတယ်နောက်ပိုင်းမှာတော့သောရရှင်ကြီးအတွက်ခစ်ပေါ်မြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်မောင်ရွေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရတဲ့ဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။သောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်မေတ္တာတည်းလက်ဆောင်ပေးခြင်းပါတယ်ရှင်။ဒီအခုနှစ်ပိုင်းတွေအတွင်းမှာလူငယ်တွေကြောင်းမှာအထူးရေပန်းစားနေတဲ့ Bobby Soxer တည်ဆူထားတဲ့သချင်းလေးဖြစ်ပါတယ်။21ဆိုတဲ့အခွေတွေကနေပြီးတော့အင်ရှင်မစိတ်ကူးဆိုတဲ့သချင်းလေးဒီသချင်းလေးကရည်လဲရည်ရပါတယ်။ဒီသချင်းလေးကိုသောရရှင်တွေနားဆင်ခံစားကြည့်ပါဦးနော်။
ချီရတဲ့သူနဲ့ထိမ့်ညက်လက်ထက်မှာတရက်ကွက်လုံးချမ်းလက်မထားပါတအိမ်တက်စေအကုန်ဖိတ်ချာမှာတဲ့ခင်းအဲ့ခံပဲစားစရာအလူမန်းတက်ကပြင်းတက်ကိုကြလာလက်ဖက်ပစ္စည်းတွေထားစရာသတိတကြတော့စီစဉ်ထားပါတစ်ဖက်မိပါနဲ့မိတ်ဆွေများစွာအဲ့ဝိပချင်ဖြစ်မှာကိုအားနာအားလုံးကဝိုင်းပြီးဂုံပြုတ်ပေးတဲ့ပွဲမို့မိင်္ဂလာတပါးပါ
ဘော်ဘီ
ဆော့ဆာသူဆိုထားတဲ့အင်ရှင်မဆေကူဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံရဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်နော်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
ဒါနာကြောစီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့ကြက်ငွေတန်ဖိုးကြတဲ့ကရဲ့ဘသူတွေကအဓိကခံနေရတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်မအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရဲ့ရှင
်ပြီးခဲ့တဲ့ရက်ပိုင်းကမြန်မာနိုင်ငံဘူဘန်တာဝန်ရှိသူတွေဟာနိုင်ငံသားငွေလဲလှယ်ရေးလုပ်ငန်းလိုင်စင်ရရှိပြီးလောက်ကင်နေကြတဲ့ပုဂ္ဂလိကဘဏ်တာဝန်ရှိသူတွေငွေလဲကောင်တာတာဝန်ရှိသူတွေကိုခေါ်ယူတွေ့ဆုံမှုပြုခဲ့ပါတယ်။အဲ့ဒီခေါ်ယူတွေ့ဆုံမှုနဲ့ပတ်သက်ပြီးပုဂ္ဂလိကဘဏ်တာဝန်ရှိသူတယောက်ပြောတာကတော့အထွေထူးမဟုတ်ပါဘူး။ထုံးစံတိုင်းဒေါ်လာဈေးတွေတက်လာလို့ဈေးမကစားကြဖို့ဘိုးဘဏ်စီမင်းစည်းကမ်းတွေကိုလိုက်နာကြဖို့ပြောတာပါလို့ဆိုပါတယ်။သူပြောတာမှန်ပါတယ်။မြန်မာနိုင်ငံမှာဒေါ်လာဈေးအမြန်ဆန်တက်သွားတဲ့အခါတိုင်းတနည်းအားဖြင့်မြန်မာကျပ်ငွေတန်ဖိုးထိုးကျသွားတဲ့အခါတိုင်းဘိုးဘဏ်ကအဲ့လိုပဲလှုပ်လှိမ့်လှုပ်ထားရှိတာပါ။အခြားမြန်မာကျောင်းဝေတံမိုးတည်ငြိမ်အောင်ထိထိရောက်ဆွမ်းဆောင်ပေးနိုင်ခြင်းတော့မရှိပါဘူးအခုဒီချိန်အစိုးရစီလက်ထက်မှာမြန်မာကျောင်းဝေတံမိုးဘာကြောက်ကူးလို့မြန်မြန်ဆန်ဆန်ကြဆင်းသွားရတာလဲဒီလိုဖြစ်ရမျိုးဟာတိုင်းပြည်စီးပွားရေးကိုဘလို့တက်ရောက်နိုင်တယ်လဲဆိုတာနဲ့ကုစားဖို့နီးနာတွေမရှိတော့ဘူးလားဆိုတာဂုရုဘတ်ဆွေးနွေးတင်ပြသွားပါမယ
်တကယ်တော့မြန်မာကျောင်းဝေတံမိုးဟာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်မလာခင်ကတည်းကတရိပ်ရိပ်ကြဆင်းနေတာပါအစိုးရတက်စပြီးတာဝန်ယူတဲ့ဧပြီလ၁ရက်နေ့မှာအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1,000ဈေးပေါက်ပါတယ်။နောက်ပိုင်းတက်လိုက်ကျလိုက်နည်းနည်းပါးပါးဖြစ်ပြီးစက်တင်ဘာလဆန်းနဲ့လက်ရှိအောက်တိုဘာဒုတိယအပတ်ထိအချိန်အဟုန်နဲ့မြင့်တက်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာ၄ရက်နေ့ကတော့အမြင့်ဆုံးအနေနဲ့ဒေါ်လာ1,288ကျပ်ဈေးအထိဖြစ်ပေါ်ခဲ့ပြီးနောက်ပိုင်းဈေးနည်းနည်းကျသွားလိုက်တာအောက်တိုဘာလ9ရက်နေ့မှာတော့ဒေါ်လာ1,290ဈေးပေါက်ပါတယ်။ဘဟုဘန်ရဲ့ငွေလဲသတ်မှတ်နှုန်းကတော့$1,260ကျပ်ပါ။ပြင်ပငွေလဲနှုန်းနဲ့တိတ်အကွာကြီးတော့မဟုတ်တော့ပါဘူး။အစိုးရတက်တတန်း6လတာကာလမှာဒေါ်လာဈေးနှုန်းကျပ်80လောက်တက်သွားတာပါ။မြန်မာကျပ်ငွေနဲ့နှိုင်းယှဉ်ရင်ဒေါ်လာဈေးတစ်ခုတည်းတက်တာမဟုတ်ပဲအခြားထိုင်းဘတ်တရုတ်ယွမ်စင်ကာပူဒေါ်လာအားလုံးအချိုးအစားအလိုက်လိုက်တက်တာမို့မြန်မာကျပ်ငွေတန်ဖိုးကျဆင်းသွားတယ်လို့ဆိုနိုင်ပါတယ်။တွက်ကြည့်ရင်6လအတွင်းမြန်မာကျပ်ငွေတန်ဖိုး 5.8 ရာခိုင်နှုန်းကျဆင်းသွားတာပါဒီငွေတန်ဖိုးမနှဲပါဘူးအတိတ်ဘက်ကတော့ဧပြီလ1ရက်နေ့တုန်းကတလလစာကျပ်တသိန်းရယူသူဟာအခုအောက်တိုဘာထဲမှာတော့သူ့လစာ6,400လောက်ပဲတန်ဖိုးရှိတော့တဲ့သဘောသွားတက်ရောက်ပါတယ်ပြီးခဲ့တဲ့နှစ်အနည်းဆုံးလုတ်ခတနည်း3,600တက်မှတ်ချက်နဲ့နှိုင်းရှင်ရင်တော့အခုချိန်မှာ3,600ကျပ်တဲ့အများကြီးဝယ်လိုအားနှဲသွားပါပြီ
ခုလိုမြန်မာကျပ်ငွေတန်ဖိုးကျဆင်းတဲ့အခါထုံးစံအတိုင်းကုန်စည်ဈေးနှုန်းနဲ့ဝန်ဆောင်ကဈေးနှုန်းတွေလိုက်ပြီးတက်လေရှိပါတယ်။ဒီလိုမြန်မာကျပ်ငွေတန်ဖိုးကျဆင်းလို့ကုန်စည်နှုန်းတက်တဲ့ဒဏ်ကိုပိုပြီးခံစားရတာကအောက်ခြေဝင်ငွေနဲ့ပြည်သူတွေပါ။သူတို့ရတဲ့ဝင်ငွေတက်မလာပေမဲ့ကုန်စည်နှုန်းကတက်နေတဲ့အတွက်ကောင်းကောင်းဒုက္ခရောက်ကြရတာပါပဲ။ဒေါ်လာဈေးနှုန်းတွေမတည်ငြိမ်တော့နောက်ထပ်ဒုက္ခရောက်ကြသူတွေကတော့နိုင်ငံသားငွေအသုံးပြုရသူတွေနိုင်ငံသားထွက်ရမယ့်သူတွေပါ။အခုလိုဒေါ်လာပြင်ပဈေးဟာဘူဘန်သတ်မှတ်ဈေးနှုန်းနဲ့ကွာခြားနေရင်အတက်ကျန်းနေရင်ငွေလဲလှယ်ရေးလိုင်စင်ရတာတဲ့ပုဂ္ဂလိကဘဏ်တွေငွေလဲကောင်တာတွေမှာဒေါ်လာနဲ့အခြားနိုင်ငံသားငွေတွေလွယ်လွယ်ဝယ်လို့မရတော့ပါဘူးလူတစ်ယောက်ကိုဒေါ်လာ200 300စသဖြင့်ကန့်သတ်ပြီးရောင်းတာဒေါ်လာမရှိလို့ဆိုပြီးအယောင်းကောင်တာကိုစောစောပိတ်တာစတာတွေလုတ်တက်လို့ပါပဲဒီအတွက်ဒေါ်လာရောင်းချင်သူပြည်သူတွေဟာငွေလဲကောင်တာတွေမှာဈေးနှိမ်တာခံရပြီးဒေါ်လာလိုအပ်သူတွေကတော့ပြင်ပမှောင်ကိုပေါက်ဈေးမှာသွားဝယ်ရတယ်ဆိုတော့ကမောက်ကမအခြေအနေမျိုးအမြဲလိုလိုကြုံကြရပါတယ်
let alone မြန်မာကျပ်ငွေတန်ဖိုးကျဆင်းသွားရတဲ့ပြဿနာနဲ့ပတ်သက်ပြီးစီးပွားရေးပညာရှင်တွေကအမျိုးမျိုးခန့်မှန်းပြောဆိုကြပါတယ်။ပြောဆိုရမှာအဓိကတူညီတဲ့အချက်ကအစိုးရဘတ်ဂျက်လုံငွေပြတာများလို့လို့ဆိုကြပါတယ်။နောက်တစ်ချက်ကပို့ကုန်နဲ့သွင်းကုန်မှာသွင်းကုန်များပြီးနိုင်ငံခြားငွေလိုအပ်ချက်များတာကြောင့်ဖြစ်တယ်လို့လည်းမှတ်ချက်ပေးကြပါတယ်။ပိုပြီးဖြစ်နိုင်ခြေရှိတာကလွှတ်တော်တစ်ကနေတောင်သူလေသမားတွေအတွက်စိုက်ပျိုးစရိတ်ချင်းငွေပမာဏအများအပြားချေးပေးလိုက်တဲ့ကိစ္စအကြောင်းပါပဲ။ဒီလိုချင်းငွေပိုထုတ်ချေးပေးနိုင်ဖို့လွှတ်တော်တွင်ဗဟိုဘဏ်တာဝန်ရှိသူတယောက်လာပြီးတင်ပြရမှာတော့ပုံမှန်လှည့်လည်နေတဲ့ငွေကြေးတွေတဲကနေချေးပေးဖို့တော့ငွေမရှိဘူး။ဒါပေမဲ့ငွေတိုက်စာချုပ်တွေရောင်းချရာကနေငွေတွေဖြစ်စီငွေစကူရိုက်ထုတ်ထားပြီးလှဲ့လေငွေကြေးတဲ့မထက်သွင်းရတဲ့ငွေတွေကဖြစ်စီချေးပေးနိုင်ကြောင်းအဲ့ဒီလိုချေးပေးလိုက်ရင်ကြက်ငွေတန်ဖိုးကျဆင်းမှုတော့ဖြစ်ပွားနိုင်ကြောင်းကြိုတင်တတိပေးပြောဆိုထားပြီးဖြစ်လိုပါပဲအခုငွေတန်ဖိုးကျဆင်းမှုအကြောင်းရင်းနဲ့မှအဲ့ဒီကိစ္စလဲပါနိုင်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းကမ္ဘာ့ဘဏ်ကထုတ်ပြန်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံမှာငွေကြေးဖောင်းပွားမှုနှုန်းမြင့်မားနိုင်ပေမဲ့စီးပွားရေးတိုးတက်မှုကတော့ 8.8 ရာခိုင်နှုန်းလောက်တိုးတက်နိုင်မယ်လို့ခန့်မှန်းထားပါတယ်။အခုလိုငွေတန်ဖိုးဖောင်းပွားတယ်ဆိုတာဟာစီးပွားရေးဖွံ့ဖြိုးဖို့တာဆူနေတဲ့နိုင်ငံတွေအတွက်ဖြစ်တတ်တဲ့သဘာဝလို့ဆိုပေမဲ့မြန်မာနိုင်ငံလိုအာဏာရှင်စနစ်ကနေဒီမိုကရေစီစနစ်ကူးပြောင်းတဲ့နိုင်ငံမျိုးအတွက်ကတော့အထူးသတိထားဖြည့်ရှင်းပေးရမယ်ပြဿနာတစ်ခုလို့သတ်မှတ်နိုင်ပါတယ
်။အဆိုအသစ်တက်လာတဲ့အခါပြည်သူတွေအထူးသဖြင့်အောက်ခြေကစင်းသားပြည်သူတွေကမျောလင်းချက်ကြီးကြီးမားမားထားကြပါတယ်။ဒါပေမဲ့ဒီကနေ့ချိန်ထိအစိုးရသည်ဟာအလုတ်ကန်အခွင့်အလမ်းများများဆဆဖော်ထုတ်ပေးတာအောက်ခြေပြည်သူတွေအကျိုးခံစားနိုင်မဲ့စီးပွားရေးပေါ်လစီမချမှတ်နိုင်သေးတာစတဲ့ပြဿနာတွေရှိနေတဲ့ကြားထဲငွေဖောင်းပွားမှုလို့ကြက်ငွေတန်ဖိုးကျဆင်းတဲ့ပြဿနာပါပေါ်ထွက်လာလေတော့စင်းသားပြည်သူတွေအတွက်ငွေပူရကင်းမောက်ကင်းဆိုင်မဲ့အခြေအနေရောက်စေပါတယ်။လက်ရှိအစိုးရဘတ်ဂျက်လုံငွေပမာဏကြီးမားနေတဲ့အောက်မှာနိုင်ငံသားအရငွေကြေးရံပုံငွေနဲနေတဲ့အောက်မှာဘဟုဘန်ဟာမြန်မာကျပ်ငွေတန်ဖိုးတည်ငြိမ်အောင်မထိန်းနိုင်ပါဘူးဒီအတွက်ကျပ်ငွေတန်ဖိုးကျဆင်းမှုကြောင့်ပေါ်ပေါက်လာတဲ့ကုန်စည်နှုန်းကြီးမြင့်ခြင်းလိုပြဿနာမျိုးအောက်ခြေပြည်သူလူထုအပေါ်ရက်ခတ်မှုနည်းသထက်နည်းအောင်တနည်းတိုင်းပြည်တည်ငြိမ်အောင်အစိုးရအနေနဲ့အထူးလေးထားအကောင့်ထဲပေါ်ပေးသင့်ပါကြောင်းတင်ပြလိုက်ရပါတယ်
ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။အခုတော့လာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံဆွေးနွေးခဲ့မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြရအောင်ပါရှင
်။ဒါရှိမြန်ကဒီမိုကရေစီစနစ်မှာအုပ်ချုပ်ရေးအာဏာဥပဒေပြည်ရေးအာဏာတရားစီရင်အာဏာဆိုတဲ့အာဏာ၃ရပ်ဟာတရားလွတ်လပ်ပြီးတော့ပြန်လည်ထိန်းချုပ်နေရပါတယ်။အသွင်ကူးပြောင်းလာတဲ့မြန်မာနိုင်ငံမှာတော့ပြီးခဲ့တဲ့အစိုးရလက်ထက်မှာရောလက်ရှိအစိုးရလက်ထက်မှာပါအောက်ချုပ်ရေးပိုင်းလို့ခေါ်တဲ့ဒီအစိုးရကိုရောဥပဒေပြည်ရေးပိုင်းဖြစ်တဲ့လွှတ်တော်ကိုပါအနိုင်ရပါတီတရက်ထဲကနေပြီးတော့လွှမ်းမိုးထားတဲ့အခြေအနေဖြစ်နေပါတယ်။ဒီအခြေအနေကြောင့်မလို့မြန်မာနိုင်ငံရဲ့ဒီမိုကရေစီစနစ်မှာအစိုးရနဲ့လွှတ်တော်ကြားအပြန်အလှန်ထိန်းချုပ်နိုင်မယ့်အခြေအနေရှိပါရဲ့လား။ဒါကြောင့်မလို့လာမယ့်အင်္ဂါနေ့ညဒက်လီလိုက်အစီအစဉ်မှာဒီလွှတ်တော်ဖွံ့ဖြိုးရေးပိုင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးလို့ရတဲ့တော်ရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တကိုကြိုတင်ပေးပို့ထားမယ်ဆိုရင် VOE ကနေပြီးတော့ဒီ Daily Life Season လွှင့်ထုတ်တဲ့အချိန်မှာ Daily ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကွန်းတွေကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းမိမိရဲ့မှတ်ချက်တွေကိုဝင်ပြီးတော့ရေးထားလို့ရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က0923829994ဖြစ်ပါတယ်။ Email လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြေမြန်ကြမယ်တော်ရရှင်တွေကိုကြိုလိုပါခင်ဗျာ။
အင်္ဂါနေ့ရက်တရိုက်လေးလိုက်ဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုတော့ကမ္ဘာတစ်လွှာထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။စပိန်နိုင်ငံဘာစီလိုနာမြို့တောင်ပိုင်းကနွားရိုင်းသက်ပွဲကြီးကွင်းထဲမှာလူတွေတယောက်ပေါ်တယောက်တက်ပြီးတော့တသင်းနဲ့တသင်းဘသူကပိုးပြီးမြင့်မြင့်ရောက်နိုင်တယ်လဲဆိုတာပြန်ခဲ့ကြပါရစေ။ဓာရီတန်ချောင်းတွေပါဇက်ထဲကိုထုတ်ချင်းပေါက်ထက်ပြတဲ့တသက်လို့စာပွဲတော်တစ်ခုကိုထိုင်းနိုင်ငံတောင်ပိုင်းဖူကက်မှာကျင်းပကြပါရစေ။ဒီလိုထူးထူးခြားခြားသတင်းတွေကိုမခင်ပြူထွေးနဲ့အကူငင်းချင်းတို့တင်ပြထားပါရရှင
်။ဇွန်ဘီဖောက်ကောင်တွေကျောင်းသူကျောင်းသားတွေကိုလိုက်ကိုက်နေတာအော်ဟစ်ပြေးလွှားနေတဲ့အတန်တွေကိုဩစတြေးလျနိုင်ငံဆစ်ဒနီတက္ကသိုလ်ထဲမှာကြားရမြင်ရမှာဖြစ်ပါတယ်။ဇက်ဒေါင်းလို့နာမည်ပေးထားတဲ့ဒီပွဲတော်မှာပါဝင်သူတွေဟာဇွန်ဘီဖောက်ကောင်တွေမျိုးတွေကိုဝင်စီးထားတဲ့ပုံစံမျိုးတရုပ်ဆောင်ခဲ့ကြတာပါ။အသက်ရှင်ကျင်သူတွေကတော့သတ်မှတ်ထားတဲ့ထွက်ပြေးလို့ရတဲ့နေရာတွေကိုပြေးကြရတာဖြစ်ပါတယ်။အဲဒီကိုသွားတဲ့လမ်းတစ်လျှောက်မှာတော့ဇွန်ဘီတွေရဲ့တိုက်ခိုက်မှုကိုရှောင်ရှားရမှာဖြစ်ပါတယ်။ဒ
ဒီလိုပွဲတော်မျိုးဟာဗီဒီယိုဂိမ်းတွေကအတိုင်းလှုပ်ဆောင်ကြတာဖြစ်ပြီးတော့ကွာခြားတာကတော့ဗီဒီယိုဂိမ်းတွေကလို့ခဏရက်ထားလို့မရပါဘူး။ဓာတ်ကြိုးဆွဲဖြုတ်လိုက်တာမျိုးလို့အင်တာခဏသွားလိုက်အောင်မဲဆိုပြီးရက်ထားလို့လည်းမရတဲ့အတွက်ပုံပြီးပြောဖို့ကောင်းတယ်လို့ဇွန်ဘီဖုတ်ကောင်လို့တရုတ်ဆောင်တဲ့အမျိုးသမီးတဦးကပြောပါတယ်။ပွဲအစမှာတော့လူတွေအများကြီးရှိပြီးဇွန်ဘီဖုတ်ကောင်ကနည်းနည်းလေးရှိတာပါ။ဒါပေမဲ့ဇွန်ဘီတွေကလူကိုထိလိုက်တာနဲ့အဲ့ဒီလူကဇွန်ဘီဖြစ်သွားတာပါ။ဒီလိုကစားပွဲတွေဟာဩစတြေးလျမှာအရင်ခေတ်စားနေပြီးတော့လက်တလော New South Wales တက္ကသိုလ်မှာကျင်းပသွားတဲ့ပွဲမှာဆိုရင်ဝင်ကြီးတစ်ယောက်ကို34ဒေါ်လာကြာတင်ပြီးတော့လက်မှတ်တွေဟာမိနစ်ပိုင်းအတွင်းမှာရောင်းကုန်သွားခဲ့ပါတယ်ခင်ဗျာ
စပိန်နိုင်ငံဘာစီလိုနာမြို့တောင်ပိုင်းကထရာဂိုနာမြို့နေရိုင်းတက်ကွင်းကြီးထဲမှာတော့နှစ်စဉ်ကျင်းပလေးရှိတဲ့လူမျိုးစင်စောက်တဲ့ပွဲကိုလူထောင်ပေါင်းများစွာလာရောက်ကြပါတယ်။ဒီနှစ်စဉ်ကျင်းပတဲ့ပွဲမှာလူတွေတယောက်ပေါ်တယောက်တက်ပြီးတော့တသင်းနဲ့တသင်းဘယ်သူကပိုပြီးမြင့်မြင့်ရောက်နိုင်တယ်လဲဆိုတာကိုပြန်ကြရတာပါ။ Castells လို့ခေါ်တဲ့လူမျိုးစင်စောက်တဲ့ပွဲဟာလွန်ခဲ့တဲ့နှစ်ပေါင်း200လောက်ကတည်းကကတ်တလန်ဒေသမှာစတင်ခဲ့တဲ့ရိုးရာတစ်ခုဖြစ်ပါတယ်။အသင်းတသင်းမှာလူ85ယောက်ကနေ900ထိပါဝင်နိုင်ပြီးတော့သူတို့ကိုခိုလာလို့ခေါ်ကြပါတယ်။အသင်းထဲမှာအမျိုးသားတွေဒါမှမဟုတ်အမျိုးသမီးတွေလည်းပါပါတယ်။ခန္ဓာကိုယ်ပေါ့ပါတဲ့သူတွေကမျောစင်အပေါ်ပိုင်းမှာနေကြရပြီးကြံ့ခိုင်တောက်တင်းတဲ့သူတွေကအောက်ကထောက်ပံ့ပေးရတာပါ။လူမျောစင်စောက်တဲ့အချိန်မှာဂီတသချင်းတွေဖွင့်ထားပြီးတော့မျောစင်တစ်ခုကတိုက်အလွာ6လွာကနေ10လွာလောက်အထိအမြင့်ရှိပါတယ်ရှင
်။နာမည်ကြီးစာရေးဆရာ George Orwell ရဲ့နာမည်ကျော် Animal Farm ဝိထုစာအုပ်ထဲကဝက်တွေအကြောင်းဖတ်ဖူးကြတဲ့သူတွေရှိမှာပါအခုဒီတရုတ်ပြည်ကဝက်တွေကတော့အပြေးပြိုင်တယ်လို့ရေကူးလဲပြိုင်ကြပါတယ် Orwell စာအုပ်ထဲကဝက်တွေလို့မဟုတ်ဘဲဒီဝက်တွေကဂေါ်ဘီရွက်ကလေးလမ်းတစ်လျှောက်ချထားလိုက်ုံနဲ့အဲ့ဒီလမ်းကြောင်းအတိုင်းပြေးကြရေကူးကြလှုပ်ကြပါတယ်သူတို့ကိုအားကစားသမားတွေဖြစ်အောင်အခုလိုပြေးလွှားစော်ကစားနေအောင်လို့ဖန်တီးပေးထားတာဖြစ်တယ်လို့ဒီချန်ပိုင်ရှင်ကပြောပါတယ်ခင်ဗျာ
အဲ့ဒီကတောင်ပိုင်းဖူကက်မှာကျင်းပတဲ့တသက်လွတ်စားပွဲတော်တစ်ခုမှာတော့ဓားတွေတန်ချောင်းတွေကိုပါးတဲ့ကိုထုတ်ချင်းပေါက်ချဲ့ပြီးတော့ဆင်နွှဲကြပါတယ်။ဓားဦးဘာသာရေးယုံကြည်ချက်ဖြစ်တဲ့အေဂရစ်နတ်ဖေယား၉ပါးကိုပူဇော်တဲ့ဒီပွဲကိုအရှိတောင်အာရှကတရုတ်လူမှုအတိုင်းဝိုင်းတွေမှာကျင်းပကြတာပါ။ဒီပွဲကိုဆင်နွှဲဖို့အတွက်တသက်လွတ်ကိုရဲစားပါတယ်။ပြီးရင်တော့ယုံကြည်မှုအရာခန္ဓာကိုယ်ရဲကိုချွတ်ထက်တဲ့ပစ္စည်းတွေနဲ့ထိုးပေါက်ပြကြတာဖြစ်ပါတယ်။နောက်ပြီးပူလောင်နေတဲ့မီးသွေးတွေပေါ်ကိုလည်းခြေပလာနဲ့ဖျက်လျှောက်ပြရတာမျိုးတွေလည်းပါပါတယ်။အယောင်စုံဝစ်ထားတဲ့ပါဝင်ဆင်နွယ်သူတွေဟာနောက်ခံပုံစံတွေကြောင့်ရောပွဲတော်အတွင်းယုံကြည်မှုတွေကြောင့်ပါနာကျင်မှုကိုမခံစားရဘူးလို့ပြောပါတယ်။တသက်လို့စားတာအပြင်လိင်ဆက်ဆက်မှုရှောင်ရှားတာ၊အရက်တောက်တာ၊လောင်းကစားလုပ်တာတွေကိုပါရှောင်ကျဉ်ကြပါတယ်။အခုလိုလှုပ်ဆောင်မှုတွေကြောင့်ကံကောင်းမှုတွေကိုရလာစေတယ်လို့လည်းယုံကြည်ကြတာပါရှင်။
ကိုငင်းချင်းနဲ့မကင်ပြူထွေးတို့တင်ဆက်တဲ့ကဘာတလွားထူးခြားဆံပြသတင်းများအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။အခုတော့သတင်းအချင်းချုပ်ကိုမတင်ကြီးထိုက်ကကြေညာပေးပါမယ
်။ရှခိုင်းပြည်နယ်မောင်တော်မြို့နယ်တွင်ကနေသားဆောင်ရဲတပ်ဖွဲ့စခန်း၃ခုဒီကနေ့တနင်္ဂနွေနေ့မနေ့စောပိုင်းမှာတိုက်ခိုက်ခံရတာကြောင့်ရဲတပ်ဖွဲ့ဝင်၉ဦးကြဆုံးခဲ့တယ်လို့အစိုးရကတရားဝင်ထုတ်ဖော်ပြောဆိုပါတယ်။ဝင်ရောက်တိုက်ခိုက်သူ၈ဦးသေဆုံးပြီး၂ဦးကိုအရှင်ဖမ်းမိတဲ့အကြောင်းလဲအစိုးရကအတည်ပြုပြောပါတယ်။တိုက်ခိုက်သူတွေဘယ်သူဘဝဖြစ်တယ်ဆိုတာနဲ့တိုက်ခိုက်ရတဲ့အကြောင်းရင်းကိုတော့အစိုးရဘက်ကအတိအကျမပြောသေးပါဘူးရှင်။ Democratic Party သမ္မတလောက် Hillary Clinton နဲ့ Republican သမ္မတလောက် Donald Trump တို့ဒီကနေ့တနင်္ဂနွေနေ့ညရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လွှင့်မဲ့ဒုတိယအကြိမ်စကားဆက်ထိုးပွဲမှာမျက်နှာချင်းဆိုင်တွေ့ဆုံကြမှာဖြစ်ပါတယ်။ Mrs. Clinton အနိုင်ရတယ်လို့အများကရှုမြင်ခဲ့ကြတဲ့ပြီးခဲ့တဲ့ပထမအကြိမ်စကားဆက်ထိုးပွဲပြီးမှာတော့ Mr. Trump အနေနဲ့ပြည်ထောင်စုအစိုးရကိုပေးဆောင်ရမယ်။အခွန်ငွေတွေနှစ်ပေါင်းများစွာမပေးခဲ့ဘူးလို့ရှုမြင်ခံထားရတဲ့အခြေအနေအပါအဝင်မဲဆန္ဒရှင်တွေရဲ့စိုးရိမ်ချက်အတော်များများကိုဖြေရှင်းနေရတာပါ။ဒါပေမဲ့လည်းလွန်ခဲ့တဲ့17နှစ်တုန်းကအမျိုးသမီးတွေအပေါ်ညဉ့်ညမ်းရိုင်းပြစွာပြောဆိုထားတဲ့ Mr. Trump ရဲ့အတန်သွင်းဗီဒီယိုတိတ်တစ်ခုတောက်ချာနေကထွက်ပေါ်လာပြီးနောက်မှာတော့အရင်ကလူထုစိတ်ဝင်စားတဲ့အကြောင်းအရာလေးဖေးရောက်သွားခဲ့ပါတယ်ရှင်။က Caribbean ချွန်းစုတွေနဲ့ American ပြည်တော်စုရဲ့ Atlantic ကမ်းရိုးတန်းတစ်လျှောက်တပတ်ကြာတိုက်ခတ်လာတဲ့ Matthew Hurricane မုန်တိုင်းဟာအပူပိုင်းဆိုင်ကလုန်းမုန်တိုင်းအဖြစ်အပြော့လာပြီးဖြစ်ပါတယ်။မုန်တိုင်းကြောင့်လူတစ်ထောင်နီးပါးသေဆုံးခဲ့ပြီးအများစုကတော့ Haiti နိုင်ငံကဖြစ်ပါတယ်။ Hurricane Matthew ကြောင့် Dominican Republic, Jamaica, Cuba နဲ့ Bahama နိုင်ငံတို့လည်းတို့မှလည်းအိုးအိမ်တွေပြုတ်ကျခဲ့ရတယ်လို့စိုက်ပျိုးရေးလုပ်ငန်းတွေလည်းပျက်စီးခဲ့ရပါတယ်ရှင်။
တဲ့ရင်ချင်းချုပ်ကိုမတ်တငိထိုက်ကြေညာပေးခဲ့တာပါရှင်ဒီညအစည်းအဝေးထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ White Head Sonyan ဖြစ်ပါတယ် VOA American အသံညဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်တော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မရှားဖောင်ပါ
This program has come to you from the Voice of America, Washington.